ယောဂီရဲ့မန္တရာကောင်းလို့ယခုချိန်ကမှစာပြီးသစ္စာတရားလို့ဗီဒီယိုမှန်လာကြရအောင်ဖြစ်ပါတယ်ဒီနေ့1368ခုနှစ်ဇာမောလာပြီးကျော်ကိုရနေမကွေးတိုင်းကဖဲမြို့နယ်ပရန်းကြီးရွာကြောက်တန်းလေးမကွေးဝိပဿနာခွဲခွဲမှတ်165ရက်တရားဌာနဖြစ်တဲ့ရေသာဓမ္မယုံကြည်မှကျင့်ပါစေလို့အပ်တော်မောဂဝိပဿနာ9ရက်တရားစခန်းပွဲကြီးမှခဏလောက်ဆုံးရက်အဖြစ်နဲ့တရားဝင်ရောက်အထောက်ကြတဲ့သံဃာများတိသာရှင်မင်းရောက်ကြတော်သည့်ပုဂ္ဂိုလ်ပေါင်းတို့ဟာမပင်မပန်းချမ်းသာစွာဖြင့်တရားဓမ္မအထောက်နိုင်ကြပါစေခြင်းအကျိုးမှာအာယောသောအာရမျက်စကလူတိုင်းညာတဲ့လူချင်းပုဂ္ဂိုလ်များမှာပရံကြီးရာမှာဥဉ္ဉ္ဆောင်တော်ရှိဖြစ်မိသားစုတို့ကစကလူတိုင်းညာတဲ့ဖြစ်ပါတယ်။ဥလာဝေတော်တောင်းကြီးမိသားစုကြီးချို့တို့မှလည်းပဲအာယောသောအာရမျက်စကလူတိုင်းညာတဲ့ဖြစ်ပါတယ်။နေသောအာရမျက်စကလူတိုင်းညာတဲ့လူချင်းပုဂ္ဂိုလ်များမှာကြီးချို့မှဘုမြတော်တော်သည်မိသားစုတို့ကစကလူတိုင်းညာတဲ့ဖြစ်ပါတယ်။အချိုးဘွဲနဲ့မျက်နေအာဟာရများစက္ကတထားကြတဲ့လူရှင်ပုဂ္ဂိုလ်များမှာပရံကြီးရောမှဥသိမ့်ထတော်များကြီးမိသားစုဥချင်းမောင်ဟာရည်စုပြီးတော့ဒေါ်တင်ကြီးသာကမောင်မောင်မိသားစုတို့ကစက္ကတထားကြတာဖြစ်ပါတယ်။မနေ့ပြန်နဲ့စခန်းဘွဲထွက်တဲ့ရက်အာယုံစွာအာဟာရများစက္ကတထားကြပြီးအလူရှင်ပုဂ္ဂိုလ်များမှာပရံကြီးရောမှာဒေါ်အေးရှင်မိသားစုတို့ကစက္ကတထားကြတာဖြစ်ပါတယ်။ကမ္မဌာနသရိယဆရာတော်ဖေယရာဂုံမပရံကြီးရောသူအသွားပြန်ခရီးစဉ်အတွဲခရီးစဉ်များစက္ကတထားကြတဲ့သူရှင်ပုဂ္ဂိုလ်များမှာဥစ္စာကျူဒေါ်ဝင်းမာတန်တမောသာလင်ထောသမိမမင်းများမှာမိသားစုတို့မှာစက္ကတထားကြတာဖြစ်ပါတယ်။ယခုလိုလူသားစက္ကကြတဲ့သူရှင်ပုဂ္ဂိုလ်များနဲ့တကောအားလုံးသောယောဂီမန္တရာကောင်းများအလှူဒါနဆိုတဲ့မြလှူဒါန်းကြတဲ့အသိရှင်ပုဂ္ဂိုလ်ပေါင်းများဝိညာဝိသမှုကြီးငယ်ကိုဆောင်ရွက်ကြတဲ့လောအားဒါနကုသိုလ်ရှင်များညစဉ်ညစဉ်လာရောက်ပြီးတော့တရားနာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းများအားလုံးတို့အားဘုန်းကြီးများအနေနဲ့ယနေ့ညသစ္စာတရားလောကီတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်မြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ထက်တော်ခကလတော်မှာဘုရားရှင်ကရောမြတ်ကြီးတာဝတိဒီမောဇိတုံကြောင့်တော်မှာတရေတော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်လာကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဉ်သကရာဂမိမဉ္ဇဉ်နာဂာမိမဉ္ဇဉ်အရဟတမဉ္ဇဉ်များအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်ပေါ်တော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဉ်များကြနိုင်ကြပါစေ။သကရာဂမိမဉ္ဇဉ်များကြနိုင်ကြပါစေ။အနာဂါမိမဉ္ဇဉ်များကြနိုင်ကြပါစေ။အရဟတမဉ္ဇဉ်များကြနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဒီတော့အာလုံးသောယောဂီပေါ်တော်ကောင်းတို့ယခုလိုမြတ်စွာဘုရားရှင်ကရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးနဲ့လာရောက်တွေ့ဆုံကြလို့ပါလေ။သစ္စာတရားဤလာကြဖို့ရအခွင့်အရေးတွေရရှိကြတာပါ။သစ္စာတရားဤအားထုတ်နိုင်တဲ့အခွင့်အရေးတွေရရှိကြတာပါ။အကယ်၍သာမြတ်စွာဘုရားပွင့်တော်မူတဲ့သာသနာတော်နဲ့မကြုံကြကြဘူးဆိုရင်ယခုလိုသစ္စာတရားလာကြခြင်းသစ္စာတော်အားထုတ်ခြင်းဆိုတဲ့အခွင့်အရေးတွေရနိုင်ကြပါမလားဘယ်ရနိုင်ကြပါမလဲနော်အဲဒီတော့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကခေါင်းကြီးတို့ယောဂီများရဲ့သစ္စာတရားနာကြဖို့သစ္စာတို့ဒီအားထုတ်ကြဖို့နောက်ဆုံးသစ္စာအသေးတွေပြီးပြီးတော့နိဗ္ဗာန်ချမ်းသာရဖို့ရန်ဘုရားဖြစ်တော်မူလာခဲ့ပါတယ်ဆိုရင်မှားပါမှာမှားပါဘူးမြတ်စွာဘုရားသခင်ကိုရောမြတ်ကြီးဘုရားဖြစ်တော်မူလာခဲ့ရတာဟာအော်ဘုန်းကြီးတို့ယောဂီများအတွေ့တတ်တယ်လေဘုရားဖြစ်လာကြရတာလားလို့ပြောရင်ဒီစကားမမှားနိုင်ပါဘူးနော်မှန်ပါဗျာယ ယောဂီများအတွက်ဘုန်းကြီးတို့တွေအတွက်လောကကြီးထဲမှာဒုက္ခမျိုးစုံခံစားနေကြရတဲ့ဘဝကြီးမှာအဖြစ်ဆိုးကြီးမှာလွတ်ကင်းစေခြင်းလို့ဘုရားရှင်ပရမကြီးဖွင့်လာတော်မူရတာပါလို့ပြောရင်မမှန်ဘူးလားမှန်ပါဘူး။အဲဒီလိုသစ္စာတရားတွေသိဖို့ရတဲ့အတွက်မြတ်စွာဘုရားတန်ခတော်မြတ်ကြီးကသူကိုယ်တိုင်ဘုရားအဖြစ်သို့ရောက်မကြိုးစားခဲ့ရဘူးလားကြိုးစားခဲ့ရလားအဲဒီလိုကြိုးစားခဲ့တာလည်းပဲကဘာပေါင်းဘလောက်တောင်ကြာအောင်ကြိုးစားခဲ့ရတယ်လဲဆိုရင်ကဘာပေါင်း၄သိန်းချင်းနဲ့ကဘာ၃သိန်းဒီလိုမလားမှန်ပါဗျာမြတ်စွာဘုရားသခင်ပရမကြီးကခွန်ကြီးတို့ရဲ့မြတ်စွာဘုရားသခင်ပရမကြီးကပညာရိကဘုရားဆိုတော့၄သိန်းချင်းနဲ့ကဘာ၃သိန်းပါရမီတော်ကြီးဖြည့်ခဲ့ရတာပေါ့နော်သတ္တာဓိကဘုရားများဆိုလို့ရှိရင်ရှစ်သိန်းချင်းနဲ့ကဘာတစ်သိန်းမဖြစ်ကြရဘူးလားဖြစ်ကြရပါဘူး။ဝရိယဓိကဘုရားများဆိုလို့ရှိရင်36သိန်းချင်းနဲ့ကဘာတစ်သိန်းတောင်ပါရမီတော်တွေဖြစ်ကြရမပင်မန်းဘူးလားပင်မန်းပါဘူး။အမတန်ပင်မင်းပန်းမန်းပါရမီတော်တွေဖြည့်ပြီးမှဒီသစ္စာတရားဟောခွင့်ရတာမလား။မှန်ပါဗျာ။အဲဒီလိုသစ္စာတရားဟောဖို့ရတဲ့ဘုရားဖြစ်အောင်ကြိုးစားတဲ့အခါကျတော့လည်းပဲဖျားဖြစ်လိုက်မယ်ဆိုတဲ့ဗျာဒိကလေးတခွန်းရဖို့ရန်ဖျားလောင်းပုဂ္ဂိုလ်ကြီးများဟာအပြင်းအထန်မကျင့်ကြရဘူးလားကျင့်ကြရပါဘူးစိန်တိကံတတ္တသင်္ချေယံနဝသင်္ချေယဝါစကံဆိုတဲ့စကားလိုပဲနော်စိန်တိကံတတ္တသင်္ချေယံဖျားဖြစ်ချင်ပါတယ်ဆိုပြီးတော့စိတ်ထဲကကြံစီခဲ့ရတာကိုပဲတတ္တသင်္ချေယံခွန်တဲ့ချင်းရှိပါလေတဲ့ခွန်တဲ့ချင်းလဲကုသိုလ်ပြုတိုင်းပြုတိုင်းဘုရားဖြစ်ခြင်းနဲ့ဘုရားဖြစ်ခြင်းနဲ့ဘုရားဖြစ်ခြင်းနဲ့အဲဒီတော့ဘုရားဖြစ်ခြင်းနဲ့ဆန္ဒကလေးကိုပေါ်လာခဲ့တာဘယ်နှသိချေတော်ကြာခဲ့တော့နောက်တခါနဝသိချေရဝါစကံနောက်နောက်တော့ကနေပြီးတော့ဘုရားဖြစ်ရဘာလို့ဤဘုရားဖြစ်ရဘာလို့ဤဒါနာကုသိုလ်လေးပြီးတော့လည်းပဲဘုရားဖြစ်ရဘာလို့ဤသီလကုသိုလ်လေးပြုတော့လည်းပဲဘုရားဖြစ်ရပါလို့ဤ။ဘာကုသိုလ်လေးပဲပြုပြုကုသိုလ်ပြုတိုင်းပြုတိုင်းဘုရားဖြစ်ရပါလို့ဤဘုရားဖြစ်ရပါလို့ဤလို့နောက်တော်ကနေထုတ်ပေါ်ပြီးတော့ဆူတောင်းခဲ့တဲ့အသင်္ချေပေါင်းက၉အသင်္ချေရှိတယ်ဗျ။ဘယ်နှသင်္ချေတော့၉အသင်္ချေ9နဲ့9နဲ့ပေါင်းတော့16အသင်္ချေပေါ့နော်။အဲဒီ16အသင်္ချေမှာပါရမီဖြည့်တဲ့၄သင်္ချေထက်ပေါင်းလိုက်မယ်ဆိုရင်သင်္ချေ20တောင်ကျတယ်ဘလာတော်ကြာခဲ့တော့အရိဒစိန်တိတံတတသင်္ချေယဉာဏ်စင်ကြရကခွန်လက်သင်္ချေသဝသင်္ချေယဝါစကံနှုတ်တော်ကနေပြီးတော့ထုတ်ခေါ်ပြီးတော့စွတောင်းကြရကကိုယ်သင်္ချေအဲ့ဒီ18သင်္ချေလောက်အေပါရမီတော်တွေစုပန်ပြီးတော့မှဘုရားဖြစ်ဖို့ရန်အတွက်ရည်ရွယ်ပြီးတော့မှနောက်ဆုံးတဲ့ဘုရားတဆူဆူကနေပြီးတော့ဩဒီပုဂ္ဂိုလ်ဟာနောက်တစ်ချိန်မှာဖျားဖြစ်မဲ့ပုဂ္ဂိုလ်ပဲလို့ဗျာဒိစကားလေးတွေမမိန်ကြဘူးလားမိန်ကြပါဘူး။အဲဒီဗျာဒိစကားမိန်ကြတဲ့အချိန်ဟာဖျားဖြစ်ဖို့ရာသေချာတဲ့အချိန်ပဲလို့ဒီလိုမှတ်လိုက်ပါတော့။ဗျာဒိစကားမိန်ကြတဲ့အချိန်ဟာဘာလဲ။အခုဖြစ်ပြီလားမီးတော့မဖြစ်ဘူး။ဒါပေမဲ့ဗျာဒိစကားမိန်ကြခံရပြီဆိုရင်ပဲအော်မနဲ့ပြန်မယ်ဘုရားဖြစ်ရတော့မလို့လို့တပည့်ခါပဲဘုရားဖြစ်ရတော့မလို့လို့စိတ်ထဲမှာတွေးပြီးတော့ဝါအตาကြီးမตายရဘူးလားตายရတာဘာဖြစ်လို့လဲမေးတော့ဘုရားဖြစ်ဖို့ရာသေချာသွားပြီလေဟုတ်တယ်မဟုတ်လားဘုရားဖြစ်ဖို့ရာသေချာသွားပြီအဲ့ဒီတော့ဘုရားဖြစ်ဖို့ရာသေချာသွားပြီဆိုတဲ့စကားကလေးတခွန်းရဖို့ကိုပဲဘလောက်တော့ခရင်တယ်လဲဆိုတာခွန်ကြီးတို့ဒီနေ့ညကျေးဇူးပြုပေးမယ်เนาะဖျားဖြစ်ဖို့ရန်ခရင်ဘုံဘောသာထားနော်ဖျားဖြစ်ဖို့ရန်ကြည်ကြံကြုတ်ကိုအားထုတ်ရတာဒီခက်ခဲပုံနေအသာထားပါအောင်တဲ့ဖျားဖြစ်လိုက်မယ်ဆိုတဲ့ဇာဗျာဒီစကားကလေးတခွန်းရဖို့ကိုပဲအမတန်မခက်ခဲဘူးလားခက်ခဲလားအမတန်ခက်ခဲပါလေအရင်တော့ဖျားဖြစ်ဖို့ရန်အဲမြတ်စွာဘုရားသခင်တော်မြတ်ကြီးတဆူဆူကနေပြီးတော့ဒီပုဂ္ဂိုလ်ဟာနောက်တစ်ချိန်ဘယ်တော့ဘယ်ခါကာလမှာဘယ်နာမည်နဲ့ဖျားဖြစ်လိမ့်မယ်လို့ဗျာဒိစကားကြားနာရဖို့ရတွေ့ သူ့ရဲ့တဏ္ဍာမှာအင်္ဂါကဘယ်နှပါးရှိရမလဲဆိုရင်၈ပါးရှိရမယ်။ဘယ်နှပါးရှိရမှာလဲ။ဒီအင်္ဂါ၈ပါးမပြည့်စုံမနဲ့ဘုရားဖြစ်နိုင်ပါမလား။မနောတတ္တမိင္ကသမ္ပတ္တိဟိတုတ္ထာရတတ္တနာပပိစ္စကုဏသမ္ပတ္တိအဓိကာရောသသန္ဒတာတဲ့နော်။အင်္ဂါ၈ပါးဒေသနာတွေမှာဒီလိုပဲပြထားပါတယ်။အဲဒီ၈ပါးရှိတဲ့အထက်မှာနံပါတ်၁ကမနုဿတံနဲ့လူဖြစ်ရမယ်တဲ့ဟာလားဗျာဒိစကားကြားတဲ့အချိန်ကြားရမယ်အချိန်မှာအဲ့ဒီဘုရားလောင်းရဲ့ဘဝဘယ်ဘဝမှာရှိနေရမှာလဲအဲလူဘဝမှာရှိနေရမယ်ဒါလေးမှတ်ထားလိုက်ပေါ့နော်အဲ့ဒီတော့ဘုန်းကြီးတို့ဂေါရမမြတ်စွာဘုရားသခင်ကိုရောမြတ်ကြီးဘုရားလောင်းဘဝဖျားဖြစ်လိမ့်မယ်လို့ဗျာဒိစကားကြားခဲ့ရတာဘယ်ဖျားစီမှကြားခဲ့ရတယ်လဲလို့မေးတော့ဒေပင်ကရာဖျားစီကကြားခဲ့ရတာဘယ်ဖျားစီကကြားခဲ့ရတော့တောင်ကနေ၄သိန်းချင်းနဲ့ကဘာတသိန်းမှပွင့်လာခဲ့တယ်ဒေပင်ကရာဖျားစီကနေပြီးတော့ဟောဒီပုဂ္ဂိုလ်ကနောက်တစ်ချိန်မှဖျားဖြစ်မဲ့ပုဂ္ဂိုလ်ပဲလို့ခေါင်းကြီးတို့အသိမှတ်ပြုခံခဲ့ရတာပါအဲ့ဒီအသေးမှပြုခံရဖို့ရန်အတွက်နံပါတ်1ဘာအင်္ဂါနဲ့ပြည့်စုံရမှာလဲလူဘဝလူဖြစ်ရမယ်ဆိုတဲ့အင်္ဂါနဲ့ပြည့်စုံရမှာဟုတ်လားအဲ့ဒီတော့ဖျားဖြစ်ဖို့ရန်အသာထားပါဘုံနော်ဖျားဖြစ်လိမ့်မယ်လို့ဓာရီစကားကြားဖို့ရန်ကိုပဲလူဖြစ်ရမယ်ဆိုတဲ့အင်္ဂါမဖြစ်ဘူးလားဖြစ်လား32ဘုံရှိပါတယ်အပန်းကြည့်လိုက်မယ်ဆိုလို့ရှိရင်ပဲလေးပုံအထက်ပန်းကြည့်လိုက်မယ်ဆိုလို့ရှိရင်လူပုံနတ်ပုံပြမပုံအဲဒီလိုမျိုးမျိုးရှိတဲ့အထက်မှာနော်နတ်ပုံကြည့်လိုက်မယ်ဆိုရင်လူပုံနဲ့ပို့ပြီးတော့ဆင်းမြင်တယ်လို့ပြောလို့ရပါတယ်မရဘူးလားရပါတယ်ပြမပုံကြည့်ရင်လည်းပဲလူပုံနဲ့ပို့ပြီးတော့ဆင်းမြင်တယ်လို့ပြောလို့ရပါတယ်နော်ဒါပေမဲ့လို့ဗျာဒိစကားကြားရမယ်ချိန်ကြတော့နတ်ဖြစ်ဖို့လည်းမလိုဘူးပြမဖြစ်ဖို့လည်းဘာဖြစ်ဖို့သာလို့လဲလူဖြစ်ဖို့လို့လေအဲ့ဒီတော့ဗျာဒိစကားကြားရမယ့်ဘဝတော်မှာလူဖြစ်ဖို့လို့လေဆိုရင်ဖျားဖြစ်မဲ့ဘဝကြတော့လေဘာဖြစ်ဖို့လို့တော့လူဖြစ်ဖို့မလိုဘူးလားလို့လားဒီတော့30ဘဝရှိတဲ့အထက်မှာဟိုလက်ပြီမှလည်းဖျားမပွင့်ဘူးတဲ့နော်ဓမ္မပြီမှလည်းဖျားမပွင့်ဘူးဘယ်ဘုံမှာပဲပွင့်တော့လူဘုံမှာပဲပွင့်ပါလေတဲ့မြတ်စွာဘုရားကလေလက်ဒီမှာလည်းမပွင့်ဘူးဗျမဒီမှာလည်းမပွင့်ဘူးလူပုံမှာပဲပွင့်တယ်အခုဖျားဖြစ်ဖို့ရဗျာဒိတ်စကားကလေးကြားရတဲ့ဘဝမှာတောင်မှလူဖြစ်ရမယ်လို့ဒီလိုပြောထားတာမဟုတ်လားဖျားဖြစ်တဲ့အခါကျတော့လေဘယ်ပုံမှာပဲဖြစ်ရမှာလဲလူပုံမှာပဲဖြစ်ရမယ်နော်ဒါကြောင့်မလို့လက်ဒီဗျမတွေကပြောတယ်ဒုဘုံဘဝတွေဟာကွာတဲ့လူပုံနဲ့ဆက်အများကြီးချမ်းသာပါတယ်တဲ့အများကြီးလည်းပဲအသက်တမ်းနေရှိပါတယ်ဒါပေမဲ့တကယ်တမ်းဖျားဖြစ်တဲ့အခါကျတော့နတ်ဘုံမှာလည်းမဖြစ်ဘူးဗြဟ္မာဘုံမှာလည်းဖြစ်ပါဘူးဒါကြောင့်မလို့တို့နတ်ပြည်ဗြဟ္မာပြည်ကလူဘုံနဲ့ရှင်ကျင်းလိုက်မယ်ဆိုအင်မတန်အစိမ့်နိုင်တဲ့ဘုံတွေပါလို့သူတို့ကမတတ်မှဘူးလားတတ်ပါလားတတ်ပါဘူးခွန်ကြီးတို့ယောဂီတွေကသာနော်ခန္ဓာဘုံကချမ်းသာတယ်နတ်ပြည်သွားကျင်လိုက်တာဗြဟ္မာဘုံကချမ်းသာတယ်ဗြဟ္မာပြည်သွားကျင်လိုက်တာမတောင့်တဘူးလားတောင့်တမိကြလားဒါပေမဲ့လက်ဒီပြမာတွေကြားရတဲ့သူတို့ကတမျိုးသူ့ပြည်ကိုသူတို့သိတာကျင်တာနတ်သားတယောက်ကနတ်သက်ကြွေလို့သုတိစိတ်ကြကံကြီးရောက်တဲ့အခါကျတော့သူ့ရဲ့အပေါင်းအဖော်တငယ်ချင်းလက်တွေကအနားမှာလာပြီးတော့ခေါင်းကြီးတို့အရာစကားနဲ့ပြောနေတော့လူမမသတင်းမေးကြတာပေါ့နော်အဲ့ဒီတော့သတင်းမေးရင်ကနေပြီးတော့နောက်ဆုံးသုတိစိတ်ကြတော့မယ်ဆိုတော့သုတိစိတ်ကြမယ်နတ်သားကသူတငယ်ချင်းပေါင်းတဲ့တဲ့တွေကမှားတယ်တဲ့မိတ်ဆွေတငယ်ချင်းမင်းဒီဘဝကနတ်ပြည်ကနေပြီးတော့သုတိစိတ်ကြသွားရင်မင်းနတ်ပြည်ပြန်မလာပါနဲ့ကွာတဲ့လူပြည်သွားပါတဲ့ဟုတ်လားမှန်ပါဘူးဘယ်ကိုသွားခိုင်းတာတော့ခေါင်းကြီးတို့ယောဂီတွေသိထားတဲ့အသိနဲ့တော့ပြောင်းမှန်ဖြစ်နေပြီမှန်ပါဘူးခေါင်းကြီးတို့ယောဂီတွေကလူပြည်ကသိရင်ပဲသွားကျင်တာလေနတ်ပြည်သွားကျင်တာအဲ့ဒီနာသားကြတော့လည်းပဲသူတို့ဘုံဘဝကသိရင်ဘယ်လာကျင်တာတော့သာသနာကဗမာသာထုံးကားတော့ဘုရားကဗမာသာပွင့်တော့ဘုရားလူပြည်ကသာပွင့်တာဒီလိုမဟုတ်လား တို့နတ်ပြည်တို့မြမပြည်တို့ကြတော့အဲတို့ပြည်ရောက်ပြီးတော့တို့ပြည်ကိုမရောက်ခင်ကတည်းကသောတပန်သက္ကရာကအရိယာဖြစ်သွားတဲ့ပုဂ္ဂိုလ်အတွက်တော့ကိစ္စမရှိဘူးနော
်
အရိယာဖြစ်သွားပြီဆိုတော့သူကအောက်ပြန်ကြတဲ့ထုံးစံမှမရှိပဲကိုအထက်ထက်ဆက်ပြီးတော့တက်ဖို့ပဲရှိတော့တာတကယ်လို့သာပုရုသင်ဘဝနဲ့လက်ပြည်တို့ပြမပြီးတော့ရောက်သွားမယ်ဆိုအဲ့ဒီပုဂ္ဂိုလ်သိအဆင်မပြေဘူးလေလူပြည်ကိုပြန်ကိုရောက်လာနော်အဲလက်ပြည်ဆိုလို့ရှိရင်ပူတော်ဆိုးသေးတယ်လက်ပြည်မှာ၅ပါးအာယုံကာမဂုဏ်နေနဲ့ပုရုသင်ဘဝနဲ့များအဲ့ဒီရောက်သွားလူပြေကနေပြီးတော့တရားအားထုတ်ဖို့တဲ့အခြေခံမရှိဘဲနဲ့မြန်အဲ့ဒီရောက်သွားမယ်ဆိုအဲ့ဒီကြတော့အာယုံ၅ပါးကာမဂုဏ်တရားတွေခံစားဖို့ရအပျော်ပါးတွေမများဘူးလားများအဲ့ဒါတော့များတဲ့အပျော်ပါးတွေခံစားပြီးတော့အဲ့ဒီပုံကိုယ်တွေလက်ဘွားကသုတည်လို့ရှိရင်လူပြေတော့ပြန်မကြတော့ဘူးပဲရောက်သွားတယ်အပယ်လေးပါးတန်းပြီးတော့မရောက်ဘူးလားရောက်ပါအပယ်လေးပါးတန်းရောက်ပါတယ်ဟုတ်လားကိလေသာတွေကဆွဲချလိုက်တာကိုဒါကြောင့်မလို့လူဘုန်းကြီးတို့ယောဂီတွေတကယ်လို့များလက်ပြေးသွားတယ်ဒီတိုင်းတော့မသွားကြဘူးနော်ဒီတိုင်းတော့မသွားကြဘူးကိုယ်ကပညာလေးတွေရအောင်ယူသွားကြ
တ
ယ်ဟုတ်တယ်မလ
ား
ဘာတွေရအောင်ယူသွားရမှာလဲအဲ့ဒီကိုယ်ကပညာကဘာလဲဆိုရင်ဝိပဿနာကိုယ်ကပညာဘာပညာလဲဝိပဿနာလို့ခေါ်တဲ့ကိုယ်ကပညာလေးတွေပါသွားရင်နည်းနည်းသက်သာတယ်ဝိပဿနာလို့ခေါ်တဲ့ကိုယ်ကပညာပါမသွားလို့ကတော့လေလက်ပြီးရောက်သွားတဲ့တဲ့ပြိုင်နဲ့အာယုံ၅ပါးကာမဂုဏ်တရားတွေမြင်စရာဆင်းနေကြလဲလူပြည့်တဲ့အများကြီးတာနော်မသာဘူးလားတာလားနားထောင်ရတဲ့တန်တွေကလည်းလူပြည့်တဲ့စာအများကြီးတာတဲ့အနတ်တွေရတာတွေတွေ့သည့်စရာတွေလူပြည့်တဲ့စာရင်ဘာမှမဆိုင်ဘူးအများကြီးတာတဲ့ဆိုတော့ဩအဲ့ဒီနေရာများရောက်သွားလို့ဝိပဿနာဆိုတဲ့ကိုယ်ကပညာလေးကပါမသွားလို့ကတော့လေအာယုံ၅ပါးဆိုတဲ့တော့မှနေမျောပြီးတော့နော်အဲ့ဒီပုံကိုယ်ရင်လက်ပြေကသုတိတာနဲ့ပြန်နေဘယ်ပြန်ရောက်ရမှာလဲအပယ်လေးမှပြန်ရောက်ရင်စဉ်းစားကြည့်စမ်းရင်းစားတော့ပြန်ရပါမရပါဘူ
း
သွားတော့ကဘယ်ကသွားလူပြေကသွားပြန်လာတော့ဘယ်ပြန်ရောက
်
ရင်းစားတော့ပြန်မရဘူးဟုတ်လားမဟုတ်လားအဲ့ဒါကြောင့်မလို့လက်ပြေသွားမယ်ဆိုရင်ကိုယ်ကပညာလေးတွေပါသွားကြပါစေကိုယ်ကပညာကဘာလဲတော့ဝိပဿနာဉာဏ်လေးတွေသစ္စာတည်တဲ့ဉာဏ်လေးတွေပေါ့ဟုတ်လားအဲဒီတော့ဘုန်းကြီးတို့ကတိုက်တုံးပါတယ်လက်ပြီးရအောင်လဲကြိုးစားကြပါဒါပေမဲ့ဒီတိုင်းတော့မသွားကြပါနဲ့ဗာလေးတွေပါသွားရမှာလဲဝိပဿနာဉာဏ်လေးတွေပါသွားကြပါစေဝိပဿနာဉာဏ်ပါသွားရင်တော့လက်ပြီးရောက်တဲ့အခါမှာတခြားတစ်ပါးကိုသူတို့အာယုံ၅ပါးကာမဂုဏ်တရားတွေတွေ့ပြီမဲ့လို့လည်းမပြောတော့ဘူးတဲ့နော
်
ဓမ္မသမီးပွဲကြီးတွေမှာပဲသွားပြီးတော့သစ္စာတရားတွေနာကြားရင်နာကြားရင်လည်းပဲဒီဘဝမှာမက်ဖို့မရတာတော့မှအဲ့ဒီဘဝကျတော့မက်ဖို့ရနိုင်ပါလေတဲ့သောတာလူကတာတော့ကြားဘူးတယ်မလား အဲ့ဒါကြောင့်မလို့ဝိပဿနာကိုယ်ခံပညာလေးတွေပါသွားပါစေနော်အခုနောက်တော့ကပြောတယ်နတ်သားကသူ့ရဲ့တကယ်ချင်းသားကမင်းဒီဘဝကသုတည်ရင်တဲ့လူပြည်ကိုရောက်အောင်သွားစမ်းပါတယ်ဟုတ်လားလူပြည်ကိုရောက်အောင်သွားပြီဆိုလို့ရှိရင်လူပြည်ရောက်တဲ့အခါမြတ်စွာဘုရားသာသနာတော်မှာမိညာပုညံဆိုတဲ့သာသနာတော်ရဲ့အနှစ်သာရတွေနဲ့ရောက်ယူခဲ့စမ်းပါလေဟုတ်တယ်မလားတသားတွေကမမှားဘူးလားမှားလားလူပြည်မှာကာမဂုဏ်အာယုန်တွေခံစားဖို့သွားခိုင်းတာလားအနှစ်သာရတွေယူဖို့သွားခိုင်းတာလားလူပြည်မှာမသီးဖို့သည့်မဲ့ပွင့်ဖို့ပွင့်တွေမရှိဘူးလားရှိအဲ့ဒီမသီးဖို့သည့်မဲ့ပွင့်ဖို့ပွင့်တွေစားသုံးပြီးမှမင်းပြန်လာခဲ့ပါတဲ့ဟုတ်တယ်မလားဒီတိုင်းပြန်လာခဲ့ပါနဲ့နော်အဲ့ဒီတော့ခွန်ကြီးတို့ယောဂီတွေကယခုလူ့ဘဝရောက်နေကြပြီမလားမသိဖို့သည့်မဲ့ပွင့်ဖို့ဝင်များစားပြီးကြပါရလားမင်းဘယ်လိုပြောမလဲစားဖို့ရန်ကြိုးစားနေပါတယ်ခင်ဗျာဟောဟုတ်တယ်မလားစားဖို့ရန်ကြိုးစားဘူးလားကြိုးစားနေကြပါကြိုးစားပြီးမှမသိဖို့သည့်မဲ့ပွင့်ဖို့ဝင်များစားပြီးမှသွားရင်ဖို့သိကြတယ
်
ဟုတ်တယ်မလားသာပြီးမှသွားရင်ပိုသေးကြတယ်နော်အဲဒီတော့ခုနတော့ကလာသာပြောတဲ့စကားသိကိုဖတ်သားစရာကောင်းတာအဲ့ဒါကြောင့်မလို့လူဘဝလူဌာန30ဘုံထဲမှာအမြတ်ဆုံးဘုံလို့ပြောရင်မမှားပါဘူး30ဘုံထဲမှာဘယ်ဘုံဒီအမြတ်ဆုံးတော့ဘာဖြစ်လို့လဲမေးတော့လူဘုံမှာသာဘုရားဖွင့်တယ်လူဘုံမှာသာဘုရားဖွင့်တယ်လူဘုံမှာသာသစ္စာတရားနာကြားခွင့်ရတယ်ဟုတ်တယ်မလားလူပေါ်မှာသာမညာဖွညာနဲ့ရဖို့တရားအထုတ်ခွင့်မရဘူးလားရလားရတယ်အဲ့ဒါကြောင့်နော် လူပုံလူဘဝအမြတ်ဆုံးဘုံဘဝပါပဲလို့ဒီလိုသတ်မှတ်ပါတယ်နော
်
အေးကောင်းပြီဒါဖြင့်ဖျားပွင့်ဖို့ရာအသာထားဖျားဖြစ်နေမယ်ဆိုတဲ့ဗျာဒိစကားကလေးတစ်ခွန်ကြားဖို့ရာကိုပဲနံပါတ်၄ဘာအင်္ဂါနဲ့ပြည့်စုံရမှာလဲလူဘဝလူပုံလူဘဝရောက်နေရမယ်လူပုံလူဖြစ်ရမယ်ပေါ့နော
်
လူဖြစ်ရမယ်မနုဿတ္တလိင်္ဂသံပတ္တိလိင်္ဂသံပတ္တိအသွင်းတရနဲ့ပြည့်စုံရမယ်အသွင်းတရံစရာကဘာလဲဆိုရင်တော့ဒီနေရာမှာเนาะခေါင်းကြီးတို့ယောဂီတွေနားတော့မနာနဲ့ယောက်ျားဖြစ်ရတယ်ဟုတ်တယ်မဟုတ်လားမှန
်ပါ
ဗျာဘာဖြစ်ရမှာလဲယောက်ျားဖြစ်ရမယ်လို့ပြောတာเนาะအဲ့ဒီတော့ဖျားဖြစ်နိုင်မယ်ဆိုတဲ့ဗျာဒိစကားကလေးကြားဖို့ကိုပဲအမျိုးသမီးဘဝဆိုရင်အဲ့ဒီဗျာဒိစကားကြားခွင့်ရပါမလားမရပါဘူ
း
ဗျာဒိစကားကလေးကြားဖို့တော့အမျိုးသမီးဘဝနဲ့အခွင့်အရေးမရဘူးဆိုရင်စဉ်းစားကြည့်ပါဦးဖျားဖြစ်တော့လည်းပဲအမျိုးသမီးဘဝနဲ့ဖျားဖြစ်နိုင်ခွင့်ရပါမလား
မရပါဘူ
းခွန်ကြီးတို့စာရီပေရီမာကတော့ဘာဖြစ်လို့လဲဆိုရင်တော့လိင်္ဂဝိပတ္တိအသွင်တရချိုးတဲ့နေလို့တဲ့ဘာဖြစ်လို့တဲ့လဲအသွင်တရချိုးတဲ့နေလို့နေလို့ဆိုတော့အသွင်တရဆိုတာဘာပြောတာလဲမေးတော့အမျိုးသားဆိုတော့ကြားကြားရားရားနဲ့ခက်ခက်ညာညာရှိတာပေါ့ဒါပြောတာနော
်
အမျိုးသားဆိုတော့ဘယ်လိုရှိတော့ကြာကြာရရနဲ့ခံခံညာညာရှိတယ်ခွင်တော်တကမားတွေစဉ်းစားကြည့်လေနော်ဘာသာရေးကောင်းဆောင်ဖြစ်မဲ့ပုံကိုတယောက်ဆိုတာကြာကြာရရခံခံညာညာရှိမှဘာသာရေးကောင်းဆောင်တယောက်လို့စဉ်းပြေတာနော်ကံရွက်ကြရနဲ့လှုပ်ဒီလှုပ်လဲနဲ့အမျိုးသမီးတယောက်ဖြစ်နေခံခံညာညာဖြစ်ပ
ါ
ဘလုံးနည်းနဲ့တွတ်တွတ်တွဲလို့ရတယ်နော
်
ဘလုံးနည်းနဲ့တွတ်လို့တွတ်လို့ရတယ်အမျိုးသမီးပိသားလေဘာဖြစ်လဲကံရွက်ကြရဖြစ်တယ်ကနောကရဖြစ်မှလည်းမြေသမီးပြီးသားပါဘူ
း
ဟုတ်တယ်မဟုတ်လားအမျိုးသမီးဖြစ်ပြီးတော့တောင်းနေမောင်းနေဆိုမြေသမီးပြီးသားပါလားပြီ
းသား
ပါဘုရားဒီလိုဆိုအမျိုးသမီးပြီးသားတဲ့ပုဂ္ဂိုလ်ဖြစ်ရမယ်လို့အင်္ဂါလက္ခဏာများသတ်မှတ်ထားလိုက်မယ်ဆိုရင်ဘယ်နဲ့လဲကြာကြာရရနဲ့ခန့်ခန့်ညာညာဖြစ်နိုင်ပါဖြစ်နိုင်ပါဘုရ
ား
ဘယ်ဖြစ်နိုင်မလဲနော်အဲ့ဒါကြောင့်မလို့ဒီဘာသာတစ်ခု gain တစ်ခုတီချောင်တဲ့ခေါင်းဆောင်ကြီးတယောက်ဖြစ်ဖို့ဆိုတာကကြာကြာရရထပ်ထပ်ညာညာဖြစ်ရမယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့အဲ့ဒီအသွင်သရံပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတာကအမျိုးသမီးကပြည့်စုံတာလားအမျိုးသားကပြည့်စုံတာလားဒါကြောင့်မြတ်စွာဘုရားပွင့်တဲ့အခါကျတော့လည်းပဲအမျိုးသမီးဘဝနဲ့ပွင့်ပါလားအမျိုးသားဘဝနဲ့ပြည့်ပွင့်ပါလားအဲ့ဒီတော့ဘုန်းကြီးတို့ကအပြိမိဆရာထေရဝါဒဗုဒ္ဓသာသနာပြုတက္ကသိုလ်မှာစာပြတဲ့အခါကျတော့အနောက်နိုင်ငံကပုဂ္ဂိုလ်တွေကသူတို့ကအမျိုးသားနဲ့အမျိုးသမီးဓာတ်လူရည်သူအခွင့်အရေးရှိရမယ်ဆိုတဲ့မူဝါဒကိုသူတို့ကတိုင်ထားကြတာကိုတိုင်ထားတဲ့အခါတော့ဟာအမျိုးသမီးတော့အမျိုးသားတော့ဖျားဖြစ်လို့ရအမျိုးသမီးနဲ့ဖျားဖြစ်ခွင့်ရှိတာပဲဘာလို့မဖြစ်တော့သူတို့ကဒီလိုမေးတာကိုအဲဒီလိုမေးတဲ့အခါကျတော့ခုနတော့ကလို့ကြာကြာရာရာနော်ခန့်ခန့်ညာညာအဲ့ဒီအသွင်သရရှိတာမရှိတာကိုသာထားပါဦးခွန်ကြီးတို့ယောဂီတွေစဉ်းစားကြည့်ပါဖျားဖြစ်ဖို့ဆိုတာကနံပါတ်1တောထွက်ရသေးတယ်ဟုတ်တယ်မလားနောက်တစ်ခါနံပါတ်2တရားအားထုတ်ရသေးတယ်နော်ငါးပါးအယုံကာမကောင်တွေစွန့်ခွာပြီးတော့ရက်တွေရွာတွေမိသားစုတွေစွန့်ခွာပြီးတော့တောထဲမှာသွားရတယ
်
သွားပြီးတော့မှမလုပ်ရတော့တရားအားထုတ်ရတယ်ဒီလိုမလားတောထွက်ရပြီနော်တောထဲမှာသွားပြီးတော့မိမိရဲ့ရက်ရွာညီကောင်မောင်နှမမိဘဆွေမျိုးလူသူမနည်းတဲ့နေရာကိုသွားပြီးတော့တောထွက်ပြီးဆိုကြတဲ့ကိုကအမျိုးသမီးတယောက်ဘဝအနေနဲ့ဘလို့ဖြစ်နိုင်ပါ့မလဲစဉ်းစားကြည့်နော
်
ဘလို့နည်းနဲ့မှမဖြစ်နိုင်ဘူးတော်ရမှာတရားတွေသွားပြီးတော့တရားထုတ်ဖို့ဆိုတာအမျိုးသမီးတယောက်ရဲ့ဘဝဒီလိုကြမ်းကြမ်းတမ်းတမ်းအနေထားမျိုးဘလို့နည်းနဲ့မှမဖြစ်နိုင်ဘူးနော
်
အစာဆင်းရဲအနေဆင်းရဲအဝတ်ဆင်းရဲနဲ့ဒီလိုမလား အဲ့ဒီလိုအနေထားမျိုးအမျိုးသမီးဘဝတယောက်အနေနဲ့အမျိုးသမီးတယောက်အနေနဲ့အမျိုးသမီးဘဝအနေနဲ့အားထုတ်ဖို့ဆိုတာဘယ်နည်းနဲ့မှမဖြစ်နိုင်ဘူးအဲ့ဒီတော့ဘုန်းကြီးတို့ကပြောရတာပေါ့ကဲကောင်းပြီခမရတို့နော်မင်းတို့အမျိုးသမီးဘဝနဲ့ဖျားဖြစ်ချင်တာတော့မှန်တယ်ဒါမဖြစ်ရဘူးလို့မဆိုလို့ဖြစ်ချင်ဖြစ်ပေါ့ဒါပေမဲ့လို့ဖျားဖြစ်ဖို့ရတော့ထွက်ရတယ်မင်းတို့အဲ့ဒီလိုတော့ထွက်နိုင်လားဘုန်းကြီးတို့ကမေးရတာကိုတော့ဓမ္မသွားပြီးတော့တရားထုတ်ရတယ်မင်းတို့အဲ့ဒီလိုတရားထုတ်နိုင်လားမြို့ထဲရွာထဲမှာအထုတ်တာကိစ္စမရှိပေမဲ့တော့ထဲသွားတရားနဲ့အထုတ်ဖို့ကြတော့မင်းတို့အမျိုးသမီးတယောက်အနေနဲ့ဖြစ်နိုင်ပါမလားလို့ဒီလိုမေးလိုက်တော့မှသူတို့သဘောပေါက်သွားတယ်ဟုတ်တယ်မဟုတ်လား ဒါရကြောင့်မလို့မြတ်စွာဘုရားပွင့်ဖို့ရန်အတွက်အမျိုးသမီးတယောက်ကိုဖြစ်နိုင်ပါမလားဖြစ်ပါဘူး။ဖြစ်နိုင်မလဲ။အမျိုးသားမှဖြစ်နိုင်တာပေါ့။ဒါကြောင့်ယခုဗျာဒိရဖို့ရန်ကြတော့လည်းပဲအမျိုးသမီးတယောက်အနေနဲ့ဗျာဒိရနိုင်ပါမလား။ဖြစ်နိုင်ပါဘူး။ဘယ်ဘုကုံမှဗျာဒိရနိုင်တော့အမျိုးသားတယောက်နော်အမျိုးသားဖြစ်မှဗျာဒိရနိုင်တာပါတဲ့ဟုတ်တယ်မလား။အခုနေမြတ်ဆွေကြပါစို့ခွင့်တော်ပရိသတ်ထဲမှာပါရမီပြည့်တဲ့ပုဂ္ဂိုလ်တွေပါခြင်းပါမယ်ပေါ့။အခုနေမဲ့ဆွေကြပါစို့မြတ်စွာဘုရားသခင်ကိုရမကြီးကြွားလာမယ်ပေါ့အဲဒီလိုကြွားလာတဲ့အခါမှာဒီပရိသတ်ကြီးကြီးပြီးတော့ဒီပရိသတ်ထဲမှာဒီတော်လျောင်းသောပုဂ္ဂိုလ်ကတော့နောက်တစ်ရက်ဘုရားဖြစ်လိမ့်မယ်လို့များဇာတိပေးမယ်ဆိုရင်ဘုန်းကြီးတို့200ကျော်300နီးပါးရှိတဲ့အမျိုးသမီးတွေတယောက်မှရမှာရပါမလားဘယ်လိုတွေရမလဲဒကာကြီးတွေပဲရပါမှာပဲအဲဒီတော့ဒကာကြီးတွေကိုသိတဲ့မသိနဲ့တရားထုတ်တဲ့အခါမှာဒကာကြီးတွေကနည်းနည်းလေးပဲတရားတော်မှာ30 40ရှိတာဒကာမကြီးတွေက200 300ရှိတာဒကာကြီးတွေကလက်ကားပါပဲသွားထင်မသိနဲ့ဟုတ်တယ်မလားမြတ်စွာဘုရားနဲ့တွေ့လို့တကယ်ကြားရရမယ်ဆိုသူတို့ကကြားရရသွားမှာဒကာမကြီးတွေကြားရရမှာမဟုတ်ဘူးဒါကြောင့်မလို့နော်အမျိုးသားဘဝဆိုတာအဲ့ဒီလောက်ပတိစင်တဲ့မြင့်တယ်ဆိုတာလေခွန်ကြီးတို့ဒကာမကြီးတွေသဘောပေါက်ထားကြပါအရင်အရင်သွားပြီးတော့မစွတ်စွဲမိစေနဲ့နော်ကဲကောင်းမိတာဖြင့်မနောတန္တာနိင္ကသံပတ္တိဟိတုတ္တထာရတတနာဟေတုဆိုတာကအကြောင်းတရားရှိရတယ်။အဲ့ဒီအကြောင်းကဘာလဲဆိုလို့ရှိရင်တဲ့အရဟတမေအရဟတဖို့ရနိုင်တဲ့အကြောင်းတရားဒါကိုပြောတာနော်။မှန်ပါဗျာ။အဲ့ဒီဗျာဒိရမဲ့ဘုရားမှာလေဗျာဒိရမဲ့ဘုရားမှာသူတို့ရဲ့ဥပနိဒိယကြည့်လိုက်မယ်ဆိုရင်သူတို့ရဲ့ဓကံကြည့်လိုက်မယ်ဆိုရင်သောတာပန်တောင်မဟုတ်သေးဘူးနော်သကရာကံလည်းမဟုတ်သေးဘူးဒါကံလည်းမဟုတ်သေးဘူးဘာကိုဖြစ်နိုင်တဲ့အနေအထားရှိတော့ယဟန္တာဖြစ်နိုင်တဲ့အနေအထားရှိတယ်မရှိနိုင်ဘူးလားရှိတယ်ရတ္တမရတ္တဖို့ရနိုင်တယ်ဆိုတော့ယဟန္တာဖြစ်နိုင်တာပြောတာပေါ့ယဟန္တာကိုဖြစ်နိုင်တယ်အဲ့ဒီဘဝမှာကိုယဟန္တာဖြစ်ပြီးတော့ပြိဋိမတ်စံယုံနိုင်တဲ့အခြေခံတို့မှရှိတယ်နော်သာမသောတာပန်သကရာကံအနာဂံများဖြစ်လောက်မဲ့ပုဂ္ဂိုလ်ဆိုရင်ဒါဓာတ်မပေးသေးဘူးဟုတ်လားဘာဖြစ်နိုင်တဲ့ပုဂ္ဂိုလ်မှဗျာဒိပြေတော့ယဟန္တာဖြစ်နိုင်တဲ့ဒီဘဝနိဗ္ဗာန်ရနိုင်တဲ့အဲ့ဒီပုဂ္ဂိုလ်မျိုးမှဗျာဒိပြေတာဘာဖြစ်လို့လဲမြင်တဲ့အခါကျတော့နော်တကယ်လို့ဒါပုထုဇဉ်ဘဝနဲ့အဲဖျားဖြစ်မယ်ဆိုလူတိုင်းဖြစ်ချင်ကြတာပေါ့သောတာပန်ဘဝနဲ့ကောဖြစ်ချင်ကြတာပဲအနာဂတ်ဘဝနဲ့ကောဖြစ်ချင်ကြတာပဲတုတ်ကြတော့ပုထုဇဉ်သောတာပန်သက္ကရာကအနာဂတ်တော့မဟုတ်ယဟန္တာဖြစ်နိုင်တယ်အဲ့ဒီတော့ယဟန္တာဖြစ်ပြီဆိုရင်ဒီဘဝမှာတော့ကိလေသာတွေကုန်ခန်းလို့ယဟန္တာဖြစ်သွားတာနောက်ဘဝမှာဘဝဆက်အောင်မလားမဆက်တော့ဘူးပြိဋိနိဗ္ဗာန်မဆိုင်ရဘူးလားဆိုင်ရဒီဘဝမှာကိုပဲကျွန်းစားမယ်ဆိုရင်ယဟန္တာဖြစ်ပြီးတော့ပြိဋိနိဗ္ဗာန်ဆက်မယ်နိဗ္ဗာန်ကိုရကိုရရမယ်သိကြနေပြီအဲ့ဒီသိကြနေတဲ့နိဗ္ဗာန်ကိုမင်းစွန့်နိုင်သလားဒါပြောတာနော်မင်းနိဗ္ဗာန်ရဖို့သိကြနေပြီဒါပေမဲ့မင်းဖျားကလည်းဖြစ်တော့မယ်အဲ့ဒီတေချာနေတဲ့နိဗ္ဗာန်ကိုစွန့်နိုင်သလားစွန့်နိုင်တော့ဘုရားပြင်အောင်ကြိုးစားဆိုတဲ့စကားမျိုးမပြောတော့လဲပြောတကယ်ပဲပေါ့နော်အဲ့ဒီတော့အိမတန်တန်မိုးကြီးမားတဲ့ဘဝပြတ်လောက်တဲ့ဘဝပြတ်နိုင်တဲ့အရဟတမေရတ္တကိုချမ်းသာကြီးရနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့လေအဲ့ဒီချမ်းသာကိုတော့မလိုခြင်းလက်တော့လက်ကိုရောက်တော့မဲ့ဆဲဆဲချမ်းသာမလားအရဟတမေရတ္တကိုချမ်းသာကလေလက်ကိုသူဆက်အမထောက်လို့အားထုတ်ရင်ဓာတမေဓာတဘူရကိုရမှာနော်နိဗ္ဗာန်ရကိုရမှာဒါပေမဲ့အဲ့ဒီလိုလက်ကိုရောက်တော့မဲ့ဆက်ဆက်နိဗ္ဗာန်ကြီးကိုမလိုချင်ဘူးဆိုပြီးတော့ပောက်ချပြီးတော့ဘဝပေါင်းများစွာဟိုဒုက္ခနာဒုက္ခသေဒုက္ခကွဲဒုက္ခမွဲဒုက္ခဒုက္ခတွေအမျိုးမျိုးနဲ့ဆင်းရဲပြန်ခံလိုက်ပါအောင်မယ်ဆိုတဲ့အဲ့ဒီလိုအာဇာနည်စိတ်ဓာတ်ကိုလိုချင်တာဟုတ်တယ်မလားဟုတ်တယ်ဘုရင်ဘဝကတော့ဘာထုလဲဘဝပေါင်းများစွာကျင်လျရမဲ့တူတူဘုရားစုပန်ရတာတောင်းမလေးဘူးပေါ့သောတာပန်လည်းဩဘဝကပြတ်မှာမပြတ်သေးပဲကိုသက္ကရာကံလည်းပြတ်ပြီလားပြတ်ပါပါအနာကံလည်းပြတ်ပြီလားပြတ်ပါပါအခုကြတော့သောတာပန်သက္ကရာကံနာကံတော်မူယဟန္တာဖြစ်မဲ့ဆဲဆဲပုဂ္ဂိုလ်ဘဝကိုပြတ်ကိုပြတ်မဲ့ပုဂ္ဂိုလ်ဒါပေမဲ့ဘဝပြတ်ပေမဲ့ဘဝမပြတ်ချင်သေးဘူးတဲ့ဒုက္ခတွေပြန်ပြီးတော့ခံရင်ခံရပါစေဝိနည်းတတ္တဝါတွေတန်တံမှာရှိတဲ့ကိလေသာတွေကိုသစ္စာတရားနဲ့စာထုတ်ပြီးတော့ဒီကိရိတာတွေဖယ်ရှားပြီးတော့ငါကဲတင်ရင်နေတယ်အဲ့ဒီတော့ကဲတင်ပြီးတော့မှငါနိဗ္ဗာန်သွားမယ်လို့အဲ့ဒီလို့နော်သ ဒုက္ခအမျိုးမျိုးနဲ့သူ့ရဲ့လက်ထဲရောက်ပြီးသားနိဗ္ဗာန်ချမ်းသာမှုလဲပြီးတော့ကိုဖျားဖြစ်အောင်ကြိုးစားမဲ့ပုံကမျိုးကိုလိုချင်တာဟုတ်လားအဲ့ဒါကြောင့်နံပါတ်3ရှင်းရမယ့်အင်္ဂါကဘာအင်္ဂါတော့ယဟန္တာဖြစ်နိုင်တဲ့ပုံကဘာလဲယဟန္တာဖြစ်နိုင်တဲ့ပုံကဖြစ်ရမယ်နံပါတ်1ကဘာဖြစ်ရမှာလဲလူဖြစ်ရမယ်နံပါတ်2ကယောက်ျားဖြစ်ရမယ်နံပါတ်3ကယဟန္တာဖြစ်နိုင်တဲ့အခြေခံရှိရမယ်ဒီလိုမလားနောက်တကနံပါတ်၄ကတဲ့သတ္ထာရတတ္တနာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတို့ကိုဒီဘဝဒီခန္ဓာမှာပင်လည်းဖူးမြင်ခွင့်ရရမယ်တဲ့နော်ဖူးမြင်ခွင့်ရရဖူးမြင်ခွင့်ရရမယ်ဆိုတော့ဗျာဒိတ်ပေးမှာကဖျားမှာတပါဘလူကမှမပေးနိုင်ဘူးအခြားဘုကိုပေးနိုင်ပါမလား
ပေးနိုင်ပါဘူး
အခြားဘုကလည်းဗျာဒိတ်ပေးနိုင်တဲ့ဆွမ်းရည်တတ်တိမရှိပါဘူးဟုတ်တယ်မလားအဲ့ဒီတော့မြတ်စွာဘုရားတို့ဒီသားလေးအနာဂတသညံတော်ကြီးနဲ့အနာဂတ်ကိုလှမ်းမြှောပြီးတော့ကြည့်ပြီးတော့မင်းနောက်တစ်ချိန်မှာဘုရားဖြစ်မဲ့ပုဂ္ဂိုလ်ပဲလို့သူကမှသိတာမဟုတ်လားမှန်ပါဗျ
ာ
အဲ့ဒီတော့မြတ်စွာဘုရားကမှဖြားရီပေးနေတာဆိုတော့အဲ့ဒီဖြားရီစကားကြားရဖို့ဆိုရင်ဘုရားရှင်နဲ့တွေ့မှာဖြားရီစကားကြားရမှာဘုရားရှင်နဲ့မတွေ့ဘူးဆိုဖြားရီစကားကြားရမှာမလားအဲ့ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့လည်းပဲတွေ့ခွင့်ရရမယ်နော်အဲ့ဒါဘုန်းကြီးတို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးတဆုတဆုပွင့်မို့ဆိုတာကလည်းလွယ်တာမှမဟုတ်ပဲကိုဒီပြညာသာထားပါအောင်ဘုန်းကြီးတို့ဂေါရမဘုရားသခင်ကိုရောမြတ်ကြီးအဲ့ဒီဖြာရရခဲ့တဲ့သုံးမိတာဘဝကနေပြီးတော့ဂေါရမဘုရားအကြီးဖျားပေါင်းဘယ်နှစုရှိခဲ့တော့ဘယ်လိုပြောမလဲဩဒုက္ခပဲနော်အာလောကဓမ္မတွေကြားဖို့ကြားပါတယ်မကြိတ်ရှိစုမကြားဘူးလားကြားဖို့လားတကယ်ရှိစုကိုယ်တော်ဝဲကြီးတယ်เนาะအဲ့ဒီမကျိရှိစုထဲမှာဟုတ်လားဒီပင်ကရာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးမတိုင်ခင်ပွင့်ခဲ့တာက3စုပွင့်ခဲ့တယ်ဘယ်နှစုလဲ
3
ပါးဒီပင်ကရာမြတ်စွာဘုရားမတိုင်ခင်ပွင့်ခဲ့တာကဘယ်နှစုလဲ
3ပါး
သုံးမိတာရှင်ရဲ့သိတဲ့လွဲလာတဲ့ဒီ3စုကိုသာထားလိုက်ဟုတ်တယ်မလားမှန်ပါဗျ
ာ
နောက်ဆုံးသုံးမိတာရှင်ရဲ့သိကနေပြီးတော့ဘုရားဖြစ်တဲ့အခါကျတော့အဲ့ဒီဘုရားရဲ့ဝဲတော်ကအရှင်အဲဂေါရမဘုရားဘာလဲလဲသူကိုယ်တိုင်ရလာခဲ့တဲ့ဝဲကဘာလဲဂေါရမဘုရားနော်ဂေါရမဘုရားအဲ့ဒီတော့ဂေါရမဘုရားကလည်းသူကိုယ်တိုင်ဖြစ်တဲ့ဘုရားဆိုတော့အသာထားလိုက်တော့နော်ဗျာဒိမယခင်ကပွင့်ခဲ့တဲ့ဘုရားကဘယ်နှစုလဲ3စုဂေါရမဘုရားကလည်းသူကိုယ်တိုင်ပွင့်လာဆိုတော့2စုအဲ့ဒီ4စုကိုဖယ်လိုက်ရင်ဘယ်နှစုပဲကျန်တော့လဲ20နဲ့လေးစုပဲကျန်တော့ဒီပင်ကရာဖျားလက်ထက်မှာဖြားရရတယ်ပေါ့နော်အဲ့ဒီဖြားရရပြီးတော့ဒီပင်ကရာဖျားလက်ထက်မှာဖြားရရတယ်အဲ့ဒီဖြားရရတော့ဒီပင်ကရာဖျားကိုလည်းဆက်ပြီးတော့ထားလိုက်အောင်မယ်ဆိုရင်5စုခြံထားလိုက်ဘယ်နှစုပဲကျန်တော့20နဲ့3စုအဲ့ဒီတော့ဒီပင်ကရာမြတ်စွာဘုရားလက်ထက်မှာဖြားရရတယ်ဖြားရရပြီးတဲ့နောက်ဂေါရမဖျားမဖြစ်ခင်ဒီကြားထဲမှာဖျားပေါ့20နဲ့3စုပဲဖွင့်ခဲ့တာလေးသိချင်းတဲ့ကဘာတသိမ့်အတွင်းမှာဖျားပေါင်း20နဲ့3စုပဲပွင့်ခဲ့တယ်ဆိုတော့မနှဲလုံးဘူးလားအင်မတန်နှဲပါနော်ကာလာအဖြစ်ဘယ်လောက်ရှိတော့လေးသိချင်းတဲ့ကဘာတသိမ့်အဲ့ဒီထက်မှဖျားပွင့်တာကဘယ်နှစုတော့20နဲ့3စုအင်မတန်နှဲတယ်နော်အင်မတန်နှဲဒါကြောင့်ဖျားတစုတစုနဲ့တွဲဖို့ဆိုတာဘုန်းကြီးတို့ယောဂီတွေကအခုဘုရားမဗုဒ္ဓရဲ့ဖျားသာသနာတော်နဲ့လာတွေ့နေတော့လွယ်တယ်လို့ထင်နေတာဘုရားတဆုတဆုရဲ့သာသနာတော်နဲ့တွေ့ဖို့ဆိုတာအမတန်ခက်ပါတယ်။အခုပဲကြည့်နေလေးသိချင်တဲ့ကဘာတသိမ်းမှာဘုရားဘောဘယ်နှစုပဲပွင့်ရုံ။ဆက်တဲ့3စုပဲပွင့်တာနဲ့ဆက်3ခုသောသာသနာတော်နဲ့ပဲကြုံတွေ့ခွင့်ရတာဆိုတော့အမတန်မခဲရင်မလားခဲရင်လား။ဒါကြောင့်ဘုရားသာသနာနဲ့ကြုံဖို့ရအမတန်ခဲရင်နဲ့ဟုတ်လား။မှန်ပ
ါ
ဗျာ။ဒါကြောင့်အဲ့ဒီဘုရားရှင်တဆုဆုရဲ့ထံတော်ဘာမှဘုရားရှင်တဆုဆုကိုတွေ့ခွင့်ရမှဒီပုဂ္ဂိုလ်ဒီဖျားဖြစ်နေမယ်ဆိုတဲ့ဗျာဒိစကားကြားရမယ်ဆိုတော့ဗျာဒိစကားကလေးတခုကြားရဖို့ဟာလည်းပဲအခက်ခဲတွေအများကြီးမရှိဘူးလားရှိတယ
်
။အားလုံးပေါင်းလိုက်တော့ဘယ်နှချက်ရှိသွားလဲ
။
ဒေးချက်ရှိသွားတယ်ဘယ်နှချက်ရှိသွားလဲ
။
မနောတဏလင်္ကသံပတ္တိဟိတုတ္ထာရတတနာနော်။နောက်တစ်ခဏဘင်္ဂကပပိစာတဲ့ဟုတ်လား။ပပိစာဆိုတော့အဲ့ဒီဗျာဒိစကားကြားလာရမယ်ဘဝပပိစပုဂ္ဂိုလ်ဖြစ်ရမယ်။ဟ ဘာပုဂ္ဂိုလ်ဖြစ်ရမှာလဲဘာဖြစ်စားပုဂ္ဂိုလ်ဆိုတာကဘယ်လိုပုဂ္ဂိုလ်မျိုးလဲလို့မေးရင်တော့မိမိတို့ရဲ့အိမ်ယာဆွေမျိုးညီကောင်မောင်နှမမိသားစုကိုတဲ့ဆော့လှုပ်ပြီးတော့တော်တဲ့သို့သွားပြီးတော့တရားအားထုတ်နေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဒီလိုမလားမှန်ပါဗျာရှေ့တုန်းကတော့ဘုန်းကြီးတို့တော်တဲ့သွားတရားအားထုတ်တဲ့ဖြစ်ကိုနော်အခုကျတော့တော်တဲ့သွားတရားမလုပ်ဘဲနဲ့မျိုးထဲမှာပဲအားထုတ်ခွင့်ရနေတော့တော်ဆိုတဲ့စကားဒါလေးဖယ်ထားလိုက်ပေါ့ဟုတ်လားမှန်ပါဗျာအိမ်ယာကိုဆွတ်လို့ပြီးတော့တရားအားထုတ်နေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်နော်မှန်ပါဗျာအဲ့ဒီတော့အိမ်ယာကိုဆွတ်လို့တဲ့ပုဂ္ဂိုလ်ဆိုတော့အိမ်ယာကိုဆုံးလွတ်တဲ့ပုဂ္ဂိုလ်ကိုပါပိစ္ဆာပုဂ္ဂိုလ်လို့ခေါ်တော့အဲ့ဒီပါပိစ္ဆာပုဂ္ဂိုလ်ကအမျိုးအစားအဖြစ်ဘယ်နှမျိုးရှိတယ်လဲဆိုလို့ရှိရင်ဖျားမပွင့်ခင်တုန်းကနှစ်မျိုးရှိခဲ့တယ်နော်ဖျားမပွင့်ခင်တုန်းကဘယ်နှမျိုးလဲဖျားပွင့်လာတဲ့အခါကျတော့နောက်တဲ့နှစ်မျိုးထပ်တိုးလာအဲ့ဒီတော့အခုအချိန်ကျတော့ဖျားပွင့်ပြီးသားအချိန်ဆိုတော့ဘယ်နှမျိုးဖြစ်သွားလဲ၄မျိုးဖြစ်သွားတယ်နော်ဖျားမပွင့်ခင်တုန်းကနှမျိုးကဣတိပပိစ္ဆာနဲ့ပရိပါဇကပပိစ္ဆာယသိနဲ့ပရပိုင်းဘာလဲလဲယသိနဲ့ပရပိုင်းနော်သုံးနာသမားတို့ဆိုရင်ဒါယသိပေါ့နော်ဝိသန္တရာတို့ကျတော့ပရပိုင်းလို့ခေါ်တယ်ဟုတ်လားသုံးနာသမားတို့ကျတော့ယသိလို့ခေါ်တယ်ဝိသန္တရာတို့ကျတော့ပရပိုင်းလို့ခေါ်တယ်အများဖြင့်ဆိုလို့ရှိရင်တဲ့နော်ယသိတွေကအများဖြင့်ယသိတို့ရဲ့ထုံးစံသဘင်မရိပ်ဘူးတဲ့။ခေါင်းမရိပ်ဘူးတဲ့။နော်။ခေါင်းမရိပ်ဖဲနဲ့သဘင်ကလေးတွေကိုသူတို့ကတခါတည်းဒီတိုင်းခြားထားတော့လဲဖာလျားဖြစ်နေတော့ကြည့်မကောင်းတဲ့အခါကျတော့စီးထားတယ်။အဲကြစ်ထားတယ်ပေါ့နော်။တချို့ကလည်းစီးထားတယ်တချို့ကလည်းကြစ်ထားတယ်တချို့ကလည်းခွေပြီးတော့ထုံထားတယ်။အဲ့ဒီအထောင်းကလေးကိုအဲသွားရင်လာရင်လည်းအဲသူတို့ကရှုပ်တဲ့အခါတော့တချို့ကျတော့လည်းဒေါက်ချာတွေပါတယ်ဆောင်းပြီးတော့ထားတာပေါ့နော်။အဆောင်းကလေးတွေလည်းနေတယ်ပေါ့ဒီလိုမျိုးမျိုးရှိတာပေါ့လေ။အရာကတော့ယသိလို့ခေါ်တယ်။ဒါပေမဲ့လည်းတော်ကမိသားစုနဲ့မနေတော့ဘူးအိမ်မှာမနေတော့ဘူးတော်ရမှာသွားပြီးတော့တရားထုတ်နေတဲ့ယသိသုံးလာသမားတို့ကဲတော့ပေါ့နော်။ပရပိုင်းဆိုတာကတဲ့ခုနတော့ကခေါင်းရည်တဲ့ပရပိုင်းလည်းရှိတယ်။ခေါင်းမရည်တဲ့ပရပိုင်းလည်းရှိတယ်။အများအဖြစ်တော့သူကခေါင်းရည်ပါလေတဲ့နော်။ယသိကအများအဖြစ်ခေါင်းမရည်ဘူးပရပိုင်းကအများအဖြစ်ခေါင်းရည်တယ်။ခေါင်းရည်ပြီးတော့ခန္ဓာသိခေါ်ဆုံးဝက်ပြီးတော့တောထဲမှာတရားထုတ်တဲ့ပုဂ္ဂိုလ်မျိုးကိုတော့ပရပိုက်လို့ခေါ်တယ်ဟုတ်လားမှန်ပါဗျာပရပိုက်လို့ခေါ်တယ်အဲ့ဒါကဘုရားမပွင့်ခင်တုန်းကဖြစ်ခဲ့ဘူးတဲ့ခွန်ကြီးတို့ပပိစ္စနှမျိုးပေါ့ဘုရားမဖြစ်ခင်တုန်းကတော့အဲ့ဒီအစင်ပဲရှိပါသေးတယ်မြတ်စွာဘုရားတခင်ကရောမြတ်ကြီးဘုရားဖြစ်ဖို့ရတောထက်လာတဲ့အခါကျတော့သေရတမင်းသားဘုရားနဲ့တောထက်လာတယ်တောထက်လာတော့မြတ်စွာဘုရားကဆံကိုမပယ်ဘူးလားပယ်လားပယ်ပါဗျာဆံကိုပယ်လိုက်တယ်ဆံကိုပယ်လိုက်တယ်ဆိုတော့ယသိစင်းနဲ့ဝင်သွားလားပရပိုက်စင်းနဲ့ဝင်သွားလားပရပိုက်စင်းနဲ့ဝင်သွားတာပေါ့နော်သူနဲ့အတူတူပဲကိုနေညာတို့ဝါပါတို့ပါတရားတို့မာနမတို့အသက်စီတို့သူတို့ကလည်းပဲအတီးအီးအဲ့ဒီအချိန်ထဲမှာပဲတောထွက်လာကြတာပဲသူတို့လည်းပဲဆန်နေပေကြတယ်ဒါကြောင့်သူတို့လည်းပရပိုက်တွေပေါ့နော်အဲ့ဒါလို့ပရပိုက်ဘဝနဲ့တရားထုံရားထုံရင်ကနေပြီးတော့နောက်ဆုံးသဗ္ဗညုတဉာဏ်ရလာတဲ့အခါကျတော့ဘုရားဖြစ်လာပါတယ်အဲ့လိုဘုရားဖြစ်လာတဲ့အခါကျတော့ပရပိုက်ဆိုတဲ့နာမည်မခေါ်တော့ဘူးနော်ပရပိုက်လည်းမခေါ်တော့ဘူးဗုဒ္ဓလို့နာမည်တိကျဖြစ်သွားတာပေါ့အဲ့ဒီတော့ဗုဒ္ဓလို့နာမည်တိကျဖြစ်သွားတဲ့အခါမှာမြတ်စွာဘုရားကသူ့ရဲ့တပည့်ကိုဋ္ဌညဝါပဗတ္တိယမဟာနမအသက်စီတို့ကိုတွားပြီးတော့တရားဟောလိုက်ပါတယ်ဘယ်မှာသွားဟောတော့ဣဂရံဝန်တော်မှာသွားတရားဟောအဲ့ဒီလိုဟောတော့ကိုဋ္ဌညဝါပဗတ္တိယမဟာနမအသက်စီတို့ဟောတရားသူတွေမရဘူးလားရသောတာပန်နေဖြစ်လာကြတယ်အဲဒီလိုဖြစ်လာတဲ့အခါကျတော့သူတို့ကပြောတယ်အရှင်ဘုရားတပည့်တော်တို့ကိုတဲ့ဘိက္ခုအဖြစ်နဲ့เนาะဥပတံပရပပိစ္ဆအဖြစ်နဲ့တပည့်တော်တို့ကိုခွင့်ပေးပါမတောင်းပါဘူးလားတောင်းပါဘူးလေပိယံဗန်းနေဘုရားတော်တန်တိကေပပိစ္ဆလေပိယံဥပတံပတံအရှင်ဘုရားတပည့်တော်တို့သည်အရှင်ဘုရား၏ခြံပါးမှာဥပတံပရလို့ခေါ်တဲ့ပပိစ္ဆဖြစ်ရပါလို့ဤဖြစ်ခွင့်ပေးပါမတောင်းမလားတောင်းအဲ့ဒီလိုတောင်းလိုက်တဲ့အခါကျတော့မြတ်စွာဘုရားကသူတို့ကိုအေးဤဘိက္ခုသွက်ခါတော်ဓမ္မစရပြပန်းစရိယသမ္မာဒုက္ခတာအန္တကရိယာယာဆိုပြီးတော့မိန့်ကြားလိုက်တော့သူတို့ကဥပတံပရပပိစ္စတွေဖြစ်သွားတာဟောနော် ဥပသမရဆိုတဲ့စကားကိုမြန်မာလိုပြန်လိုက်မယ်ဆိုရင်တော့မြန်မာလိုတိုက်ရိုက်ပြန်လိုက်ရင်တော့ယဟန်ပေါ့နော်တိုက်ရိုက်ပြန်လိုက်ရင်တော့ယဟန်ပေါ့ဩဟာရတစ်ခုအနေနဲ့ယဟန်ပေါ့ဒါပေမဲ့သူရဲ့စာသုံးအနေနဲ့ပြန်မယ်ဆိုလို့ရှိရင်တော့ပရဘိုက်တဲ့အဆင်းမြင့်တဲ့ပုဂ္ဂိုလ်လို့ဒီလိုပြန်ရမှာပေါ့ဟုတ်လားအဲ့ဒီခေတ်ကပရဘိုက်တွေထုံးကနေတဲ့ခေတ်မို့လားကိုရိညာဝပါပတိယမာနမအသက်စီတို့ကိုယ်တိုင်ပဲပရဘိုက်တွေအစတုန်းကမဖြစ်ဘူးလားဖြစ်တာလားပရဘိုက်ပဲဖြစ်တာတော့အဲ့ဒီပရဘိုက်တဲ့အဆင်းမြင့်တဲ့ပုဂ္ဂိုလ်ဖြစ်နေမြတ်စွာဘုရားကခွင့်ပေးလိုက်တာအဆင်းမြင့်တဲ့ပုဂ္ဂိုလ်ဆိုတော့ဥပသမ္ပဒဒီလိုအသေးပဲရတယ်နော်ဥပသမ္ပဒအဲ့ဒီတော့အဆင်းမြင့်တဲ့ပပိစပရဘိုက်တဲ့ယသေးတဲ့ပို့ပြီးတော့အဆင်းမြင့်တဲ့ပပိစအဲ့ဒါကိုပါဠိလိုဥပသမ္ပဒပပိစလို့ခေါ်တယ်။တကိဒီခါမှာနာမည်ပေးလိုက်တော့ယဟန်လို့ဒီလိုခေါ်တာပေါ့နော်။အဲ့ဒီတော့ဥပသမ္ပဒပပိစတခုတိုးလာပါတယ်။နောက်ပိုင်းရောက်တဲ့အခါကျတော့ဥပသမ္ပဒပပိစမှာပရမတော်ကတော့အေးဘေကုခေါ်ပြီးတော့ယဟန်ဖြစ်တယ်။နောက်ပိုင်းသရဏဂမနနဲ့ယဟန်ဖြစ်တယ်။နောက်ပိုင်းညတိသရဏကမဝါဇာနဲ့ယဟန်ဖြစ်တယ်။အခါကျတော့အခုယဟန်နေကျတော့ကမဝါဇာဖတ်ပြီးမှယဟန်ဖြစ်တဲ့အချိန်ရောက်လာတာပေါ့။အဲ့ဒါတွေကဥပသမ္ပဒယဟန်နော်အဲ့ဒီတော့နေကနေပြီးတော့မြတ်စွာဘုရားတကယ်ကတော်မြတ်ကြီးပရမဝါကျွတ်တော်ဟိုရာဇကျိုးမြို့နယ်ထဲမှာရှိတဲ့ဥရဝိလာတော်ကိုကြွအဲ့ဒီမှာဥရဝိလာကသဗ္ဗဒေယကသဗ္ဗနေရီကသဗ္ဗတွေကိုချုပ်ပြီးတဲ့အခါကျတော့နော်ရာဇကျိုးမြို့ကိုကြွဗိမိသာရမင်းကြီးလှူဒန်းတဲ့ဝီလုံအရင်ကြီးအလူခန့်အဲ့ဒီမှာသရင်သောသရင်သောပြီးတဲ့အခါကျတော့နောက်လည်းတော့ဗာချွေရန်ယဟန်တော်ရှင်မြတ်ကြီးနဲ့တော်တော်ရဏမင်းကြီးရဲ့ပင်လျောက်ချေအရာတပေါင်းသားပြီးကြော်တဲ့အခါကျတော့ကပ်ပလူပြည်သူပြန်ပြီးတော့မကြွားဘူးလားကြွားယဟန်တော်ပေါင်း2000ချံရံပြီးတော့ကြွားပါတယ်အဲဒီတော့ကြွားတဲ့အခါကျတော့သားတော်ဖြစ်တဲ့ရာဟုလာသရောသားကလေးကိုသူ့ရဲ့မဲတော်ရတော်တရာကနေပြီးတော့အမွေတောက်ခိုင်းတာပေါ့ဟုတ်တယ်မလားအဲဒီလိုအမွေတောက်ခဲ့တော့မြတ်စွာဘုရားကတခြားလောကအမွေပေးလို့တော့မတော်ဘူးလောကတရာအမွေပေးမယ်ဆိုပြီးတော့ရာဟုလာသရောသားကလေးကိုပါလုပ်ပေးလိုက်လေရှင်ပြုတ်ပေးလိုက်ပါလုပ်ပေးလိုက်ပါလေအဲ့တော့ရှင်ပြုတ်ပေးလိုက်တဲ့အချိန်ကနေစပြီးတော့သာမဏေရပပိစာလို့နာမည်တစ်လုံးတိုးလာပါလေဘာပဲပပိစာလဲလေသာမဏေရသာမဏေရဆိုတော့ကိုရင်ပေါ့ဟုတ်လားပပိစာကတော့ခုနကတည်းကပြောသလိုပေါ့တောထွက်လာတဲ့ပုဂ္ဂိုလ်မိမိရဲ့အိမ်ယာကိုစွန့်ခွာလာတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုသာမဏေရပပိစာလို့ခေါ်တဲ့အဲ့ဒီတော့ရာဟုလာသရောသားကလေးလည်းရှင်ပြုတ်ပြီးရောအေးအဲ့ဒီခေတ်ခါကာလမှာပပ္ပိဇာပေါင်းဘယ်နှမျိုးရှိသွားလဲ၄မျိုးရှိသွားတယ်ဘယ်နှမျိုးရှိသွားလဲ၄မျိုးပါသာသနာပသာသနာတော်နဲ့နှွယ်တော့နှွယ်တယ်ဒါပေမဲ့လို့သာသနာအတွင်းသားမဟုတ်တဲ့ပပ္ပိဇာက၄မျိုးသာသနာတော်ရဲ့အတွင်းသားဖြစ်တဲ့ပပ္ပိဇာက၄မျိုးအားလုံးပေါင်းလိုက်တော့ဘယ်နှမျိုးလဲ၄အခုနာတော့ကသာသနာတော်နဲ့တွေ့တယ်ဆိုတာကတော့လူတိုင်းတော်နဲ့တွေ့တာတော့မဟုတ်ဘူးတော့မဟုတ်ဘူးပေါ့နော်ယတိတိုင်းတော်လည်းပဲအဲသာသနာတော်ရဲ့နဲ့တွေ့တယ်လို့ပြောလို့မရဘူးပေါ့မရပါဘူးပရပိုက်တိုင်းလည်းပဲသာသနာတော်နဲ့တွေ့တယ်လို့ပြောလို့မရဘူးပေါ့နော်သို့သော်ဒီကိဒီခါရောက်တဲ့အခါကျတော့ဘုန်းကြီးတို့သာသနာတော်နဲ့တွေ့တယ်တွေ့တယ်ယတိတွေလည်းမတွေ့ရဘူးလားတွေ့ရလားအဲယတိဘုရားဝေးပြီတော့နော်အဲရှင်းပါသီလာတွေဆောက်ဆေပါသီလာတွေဆောက်တီးရှင်းပါသီလာတွေဆောက်တီးကုပါသီလာတွေဆောက်တီးပြီးတော့သာသနာတော်နဲ့လည်းလွှဲအဲလျော်တဲ့အကျင့်တွေကျင့်နေတဲ့ယသိတွေရှိသေးတာကိုအဲဒီတော့သာသနာတော်ကိုမကြည်ညိုတဲ့ယသိဆိုရင်တော့မနှွယ်တဲ့ယသိပေါ့နော်သာသနာကြည်ညိုတဲ့ယသိဆိုရင်တော့သာသနာတော်နဲ့နှွယ်တဲ့ယသိဒီလိုပဲပြောရမှာပေါ့ဟုတ်လားပရပိုက်တွေလည်းမရှိဘူးလားရှိလားအဲဒီကိဒီခါမှာကိုပဲဟိုးအိန္ဒိယမှာဆိုလို့ချင်းခေါင်းတော်ရိတ်ထားတဲ့အဝိတ္တတော်ပတ်ထားတဲ့အဝိတ္တနီးတွေဒါပေမဲ့လို့ဆိုတော့ယေဟန်မဟုတ်ဘူး။ယသဗျာသာသနာတော်နဲ့မလျော်ဘူး၊မနှွယ်ဘူး။အဲသူတို့ကိုသူတို့အိန္ဒိယသားတွေကဘယ်လိုခေါ်လဲ။သာဓုလို့ပဲခေါ်လိုက်တာပဲ။တော့ဟုတ်တယ်မလား။ဟိန္ဒူဘုန်းကြီးတွေမရှိဘူးလားရှိတယ်။ခေါင်းတော်မရှိဘူးလားရိတ်ထားလား။ခေါင်းတော်ရိတ်ထားတယ်။အိုးအိမ်မိမိတို့ရဲ့မိသားစုနဲ့ကောနေသလားမနေဘူးလား။မနေပါဘူး။ဒါပေမဲ့သာသနာတော်နဲ့နှွယ်သလားမေးတော့မနှွယ်ဘူး။ဒီလိုမနှွယ်တဲ့ပရပိုက်တွေလည်းမရှိဘူးလားရှိတယ်။เออพ่อนี่တော့မြန်မာနိုင်ငံမှာကြတော့တော့ဟိုပကံခေတ်ကနေစပြီးတော့ယနေ့ချိန်ခါဒီသာသနာတော်နဲ့နှွယ်တဲ့ပြပိုက်တွေရှိခဲ့ဖို့ပါတယ်တဲ့ဥပမာအဖြစ်ထေရှားအဖြစ်ပြောကြပါဆိုလို့ရှိရင်ယခုသီလရှင်တွေပေါ့နော်က သီလရှိတယ်ဆိုဆံကိုမပယ်ဘူးလားပယ်ထားလားဒါပေမဲ့ယဟန်တော့ဟုတ်ရဲ့လားယဟန်မဟုတ်တဲ့အခါကျတော့ဆံလည်းပယ်ထားတယ်အိမ်မှာလည်းမနေဘူးအိမ်တော်လည်းမပြူဘူးမိသားစုနဲ့လည်းမနေဘူးအဲသာသနာတော်နဲ့နှွယ်တဲ့အကျင့်တွေကမကျင့်ဘူးလားကျင့်နေလားအဲ့ဒါကိုတဲ့ခေါင်းကြီးတို့သာသနာသမိုင်းမှာသာသနာတော်နဲ့လျော်တဲ့သာသနာတော်နဲ့နှွယ်တဲ့ပရပိုက်အနွယ်ပုံကိုယ်တွေလို့ဒီလိုသတ်မှတ်တယ်ပေါ့နော်အဲဒါကြောင့်သီလရှင်ပုဂ္ဂိုလ်များသည်အဲဘာနဲ့လျော်တဲ့ဘာနဲ့လျော်တဲ့ပုံကိုယ်တွေလည်းမိတော့သာသနာတော်နဲ့လျော်တယ်ဒါဒါပဲမဲ့လို့သာသနာတော်ရဲ့အတွင်းသားပုံကိုယ်တွေလားဆိုတော့အတွင်းသားပုံကိုယ်တွေတော့မဟုတ်ဘူးပရပိုက်အနွယ်တွေပေါ့ဟုတ်တယ်မလားပရပိုက်အနွယ်ပုံကိုယ်တွေကဲထားပါတော့နော်အားလုံးပေါင်းလိုက်တော့ပပိစဗေနှမျိုးရှိတော့၄မျိုးရှိတယ်နံပါတ်၁ကအဲဘုန်းကြီးတို့အစိမ့်တန်းပြောမယ်ဆိုလို့ရှိရင်တော့ဣတိပပိစပေါ့နော်တိတိပါပိစယတိနံပါတ်2ကပြိပါဇကပါပိစပြပိုက်နံပါတ်3ကဥပသမရပါပိစယဟန်ဟုတ်တယ်မလားနံပါတ်4ကသာမဏေရပါပိစကိုရင်ပေါ့အားလုံးပေါ့ပြအာပါပိစဘယ်တစ်မျိုးလဲအဲ့ဒီ4မျိုးထဲမှာတစ်မျိုးမျိုးဖြစ်ရမယ်လေဟုတ်လားတစ်မျိုးမျိုးဖြစ်ရမယ်နော်တစ်မျိုးမျိုးဖြစ်ရမယ်ဆိုတော့အဲ့ဒီအချိန်တုန်းကသူ့မိတာဟာအဲ့ဒီ4မျိုးထဲမှာပါတယ်လေယတိမလားယဟန်မဟုတ်ဘူးတော့ယဟန်မဟုတ်ဘူးဘယ်ဘဝနဲ့အဲဗျာရင်းရခဲ့တာတော့ယတိဘဝနဲ့ဗျာရင်းရခဲ့တာဒါကြောင့်မလို့ယတိကတော့သိချင်သေးလို့မရဘူးနော်ဘာဖြစ်လို့လဲမိတော့သူကလည်းပပိစ၄မျိုးထဲမှာတစ်မျိုးပါဝင်ဖြစ်နေတာကိုအဲ့ဒီတော့နံပါတ်၁ကလူဖြစ်ရမယ်နံပါတ်၂ကအမျိုးသားဖြစ်ရမယ်နံပါတ်၃ကမြတ်စွာဘုရားကိုပုံမြင်ခွင့်ရရမယ်အဲနံပါတ်3ကအရယဟန္တာဖြစ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်နံပါတ်4ကရသဘုရားကိုကုမြင်ခွင့်ရရမယ်နံပါတ်5ကပပိစ4မျိုးထဲမှာတစ်မျိုးမျိုးဖြစ်ရမယ်ပြောပြောသာပပိစ4မျိုးထဲမှာတစ်မျိုးမျိုးဖြစ်ရမယ်အရိဒါတိချောတိချောပုဂ္ဂိုလ်တွေကနော်ယသိဘဝနဲ့အဲဗျာရိရတယ်တချို့တချို့ပုဂ္ဂိုလ်တွေကယဟန်ဘွားနဲ့ဗျာရိရတယ်အရိမတိယမြတ်စွာဘုရားတခင်ကရောမြတ်ကြီးအလောင်းတော်ဆိုရင်ဘုန်းကြီးတို့ရဲ့ဂေါရမဘုရားရှင်ကရောမြတ်ကြီးလက်ထက်မှာယဟန်ဘွားနဲ့ဗျာရိရသွားတာဒီလိုမဟုတ်လားအခုနောက်ကသုမေရယသိကြတော့ဘယ်ဘွားနဲ့ဗျာရိရတော့ယသိဘွားနဲ့နော်အရိမတိယမြတ်စွာဘုရားကဘုန်းကြီးတို့ဂေါရမဘုရားလက်ထက်မှာဗျာရိရတယ်ဆိုတာပထမဆုံးဗျာရိတော့မဟုတ်ဘူးဟုတ်တယ်မဟုတ်လားပရမသုံးပြားလေးတော့မဟုတ်ဘူးနောက်ဆုံးပြားလေးပေါ့နော်ဟောပြီဒါထားပါတော့ကဲကောင်းပြီဒါပြီလို့ရှိရင်အချိန်ကလည်းကြာတော့ဆက်ပြောလိုက်ပါမယ်ပပိစာဂုဏသံပတ္တိတဲ့နံပါတ်6ဂုဏသံပတ္တိဆိုတာသူရဲ့တန်တမှာဂုံတူးတစ်ခုကိုရှိရမယ်တဲ့နော်အဲ့ဒီဂုံတူးကဘာပဲဘာဂုံတူးလဲလို့မေးရင်ဇန်တို့အပိန်ရှင်တို့ကြားထားတဲ့ဂုံတူးဟုတ်တယ်မလားအဲ့ဒီတော့သုံးမိတာယသိဘဝကြည့်မယ်ဆိုလို့ရှိရင်အဲ့ဒီဂုံတူးထဲမှာဇန်ဆိုတဲ့ဂုံတူးမရဘူးလားရဇန်တရားတွေရထားတဲ့ပုဂ္ဂိုလ်ပဲနော်ဇန်တရားတွေရထားတဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကြွလာတဲ့အချိန်မှာမြတ်စွာဘုရားသခင်ကရောမြတ်ကြီးပွင့်မှသူကအစကသိမှမသိပဲပဲနော်တော်ရမှာတပါးတည်းသွားပြီးတော့တရားထွတ်တော့ဇန်တွေရမြတ်စွာဘုရားပွင့်တယ်ပွင့်မှသူသတိမထားမိဘူးပေါ့လေတဏိတော်အခါကလာကြတော့သုမိတာယသိကဘာလို့တုံးဆိုတော့တောထဲမှာနေတဲ့ပုဂ္ဂိုလ်ဆိုတော့ဘုန်းကြီးတို့အဲဆားတို့ဘာတို့ကမသုံးဆွဲရတဲ့အခါကျတော့အယိုးတွေဘာတွေဖောက်ပြန်တာတွေဘာတွေရှိတာကိုနော်အဲဒါကြောင့်ဆားလိုခြင်းလို့ဘုန်းကြီးတို့ဆားထဲမှာတော့ချင်းဆားမိဝဲရံလို့ဒီလိုပါတာပေါ့နော်အချင်းကလေးတွေသုံးဆောင်ပေးရတယ်ဆားကလေးတွေသုံးဆောင်ပေးရတယ်တော်ရမှာအချင်းမင်းအချင်းကရှားပါတယ်ဆားကမရှိဘူးဆိုတော့ရက်ထဲရွာထဲသွားပြီးတော့လူခံရတာကိုအဲ့ဒီလိုလူခံရင်းနဲ့သူကမြို့ရွာကိုရောက်လာဘယ်ကလာလဲကောင်းကင်ကလာနော်ကောင်းကင်ကလာတဲ့အခါကျတော့နှံ့ကြည့်လိုက်တော့ဟာလူပြင်းမှာကဲအိုးသေးသေးနဲ့လူတွေအများကြီးပဲစွစွယုံယုံနဲ့လောကပေးနေကြတာနော်ပေါတူတွေနဲ့တင်းရင်းတွေနဲ့တောင်းတွေနဲ့မြေတွေသဲလို့ဒီလိုတွေဘာလို့နေကြတာပါလဲလို့သူကကောင်းကင်ကလည်းဆင်းပြီးတော့မေးတာကိုအဲ့ဒီလိုမေးတဲ့အခါကျတော့မှဘုရားသေးကျွန်တော်တို့ဒီပင်ကရာဘုရားရှင်ကရမကြီးဒီနေ့ကြွလာလိမ့်မယ်ဘုရားရှင်ကရမကြီးကြွတဲ့လမ်းကလည်းပဲတော့လမ်းကမကောင်းဘူးရှုပ်နေဘွက်တွေနဲ့ရေအိုင်တွေနဲ့ ဒါကြောင့်မလို့ကျွန်တော်တို့လမ်းပြနေတာအဲ့ဒီတော့မှသူကမြတ်စွာဘုရားပွင့်ပြီဆိုတဲ့သတင်းစကားကြားရတာခလားအဲ့ဒီတော့ကြားလိုက်တဲ့အခါကျတော့ဘုရားပွင့်ပြီဆိုတဲ့အတန်ကြတော့သူကလည်းဘုရားဖြစ်မဲ့ပုံပေါ်ဆိုတော့စိတ်ထဲမှာဝမ်းမြောက်မှုပီတိတွေဖြွားဖြားဖြစ်သွားတယ်စိတ်သိမ်းမွေးခြင်းတော်ထားသွားတယ်နော်အဲ့ဒီတော့ထားသွားတော့ဟာဘုရားဖွင့်ပြီကျင်လိုက်တာဖွင့်ပြီအောင်လည်းမကဘူးဝေယဝိသကုသိုလ်ကလည်းလိုချင်လိုက်တာအဲ့ဒီတော့မင်းတို့ဒီနေရာမှာလမ်းပြနေတာဒီလမ်းပြနေကုသိုလ်ငါလည်းလိုချင်တယ်ကွာငါလည်းမင်းတို့ပြီးကြပါငါကောလုပ်လို့မရဘူးလားဟာရတာဘုရားရဲ့ပြီဘလူပဲဖြစ်ဖြစ်ကုသိုလ်ပြုလို့ရတာပေါ့ဒီလိုဆိုငါကောနေရာမျိုးတကွယ်ပေးပါပေးကွာဆိုတော့အာဥယျာတိကတကွယ်ရှိတဲ့ပုံပေါ်ပဲရှုံးပွက်ထူတဲ့နေရာယူပါဆိုပြီးတော့သူ့ကိုရှုံးပွက်ထူတဲ့နေရာပေးလိုက်တာပေါ့နော်ပေးလိုက်တော့ဥယျာတိကဇန်ရတဲ့ပုံပေါ်ပဲသူကဇန်အဲတကွယ်နဲ့သူကမပြင်းမဲ့တကြိမ်ကိုပဲခွန်အားနဲ့ပြင်တော့သူကငကောကမှရှုံးဝဲထူတဲ့နေရာဆိုတော့အချိန်မီမပြီးစီဘူးဟုတ်လားမပြီးစီတဲ့အခါကျတော့မြတ်စွာဘုရားသခင်ပရမကြီးကကြွလာပြီနောက်ပါရဟန်းတော်ရှင်မြတ်ဒီနဲ့ဒီနေရာလေးမှာရှုံးမကလေးကလည်းနည်းနည်းလေးကြံနေသေးတော့တကယ်လို့ဒီနေရာလေးမှာဘုရားကြွလာမယ်ဆိုရင်ခြေတော်တော်မှရှုံနေပေးမယ်ရည်နေပေးမယ်ဩမြတ်စွာဘုရားသခင်ပရမကြီးနဲ့ရဟန်းတော်တွေရှုံးမပေးပါသေးနဲ့ဆိုပြီးတော့အဲ့ဒီရှုံးမကလေးမှာဝမ်းလျာမှောက်ပြီးတော့တရားတော်ခင်းပြီးတော့ကုသိုလ်မပြုဘူးလားပြုအဲ့ဒီလိုကုသိုလ်ပြုတယ်နော်အေးအဲ့ဒါကြောင့်ခေါင်းကြီးတို့ဘာပြောချင်တာလဲဆိုတော့သို့မေတာယသိဟာအဲ့ဒီအချိန်မှာဇန်ရတဲ့ပုဂ္ဂိုလ်လို့ဒါပြောချင်တာဟုတ်တယ်မလားရေရပုဂ္ဂိုလ်လားဇန်ရတဲ့ပုဂ္ဂိုလ်လားဇန်ရတဲ့ပုဂ္ဂိုလ်အဲ့ဒီတော့ဖြာသိရမယ့်ဘဝမှာဂုံတုဝိသေသရှိရမယ်ဆိုတာကတခြားဂုံတုကိုပြောတာမဟုတ်ပါဘူးဇန်အပင်ကြီးရထားရမယ်ဇာဘိညင်းဆိုတဲ့ဂုံတုကိုပြောတာပါအဲ့ဒီတော့ဂုံတုမျိုးလည်းသုမေရာယသိဘုရားယသိကလေးမှမရဘူးလားရထားလားဒါနံပါတ်6ပေါ့နော်နောက်တစ်ခါနံပါတ်9ကတဲ့အဓိကာရတဲ့လွန်ကဲသောကုသိုလ်ကောင်းမှုတစ်ခုခုသူပြုရမယ်တဲ့ဟုတ်လားအဲ့ဒီတော့မြတ်စွာဘုရားနဲ့လည်းတွေ့ရမယ်မြတ်စွာဘုရားထံတော်ပါမှလွန်ကဲတဲ့ကုသိုလ်ကောင်းမှုပြုရမယ်ဆိုတော့သံမညပဲရေကလေးဖို့ယုံတော့နော်ပါတုကလေးပေါ့ယုံတော့ဒီကုသိုလ်ကိုသံမညကုသိုလ်လို့ပြောလို့မရဘူးအခြားခြားသောပုဂ္ဂိုလ်တွေကသတို့ဖို့တဲ့နေရာလေးတွေမှာလမ်းကလေးတွေကပြီးသွားပြီ။သုဘေဒာရဲ့တကလေးဖို့တဲ့နေရာကျတော့လမ်းကမပြီးသေးဘူး။လမ်းမပြီးသေးတော့ဒီနေရာမှာကြွားခမ်းလိုက်မယ်။မြတ်စွာဘုရားတခင်ကရမကြီးကြွားမယ်ဆိုလို့ရှိရင်ရှင်နေပြီးမယ်။ဘုရားရှင်ကရမကြီးဆိုတာရှင်ပွဲထက်မှမသွားကောင်းတဲ့ပုဂ္ဂိုလ်ပဲမသွားပါစေနဲ့။တန်ခါတော်ရှင်မြတ်ကြီးရဲ့ခြေတော်တော်တွေမှာရှင်တို့ရေတော့မပေးပါစေနဲ့။ငါသာအပင်မခံလိုက်တော့မယ်ဆိုပြီးတော့ဝင်လျာထုတ်ပေါက်ပြီးတော့တရားတပွဲခင်းပေးလိုက်တယ်နော်တကယ်လို့သာဘုရားရှင်ကတော်မြတ်ကြီးနေတယ်ကွာနောက်လိုက်တော့မှသံဃာတွေအားလုံးအေးသူရဲ့ခန္ဓာကိုယ်ဘောကနေပြီးတော့ယဟန်တော်ရှိမြတ်အကုန်လုံးသာဖြတ်ပြီးလျှောက်သွားမယ်ဆိုရင်ဒီနေရာမှာအသက်သေးဖို့ပဲရှိတာပေါ့ဒါပေမဲ့သေမယ်ဆိုတာသိပေမဲ့လို့လည်းပဲသေခြင်းသေပါစေနော်ဘုရားမှုရှိတဲ့သံဃာတော်ရှိမြတ်ဒီပင်ပင်ပန်းပန်းမသွားကြရပါစေနဲ့ဟုတ်လားရပ်ပတ်တဲ့လာခေယမမသွားကြရပါစေနဲ့တသက်ရှင်ရင်သွားကြရပါစေအမတစိတ်စေတနာတွေမထက်တန်မူလားထက်တန်ဒုက္ခနာကိုယ်ကိုဝန်လျာထုမှောက်ပြီးတော့အသက်ပင်သေးခြင်းသေပါစေဆိုတဲ့စိတ်နဲ့အသက်ဆုံးပြီးတော့ပြုလုပ်တဲ့ကုသိုလ်ကောင်းမှုပဲအဓိကတော့အမတလွန်ကဲကြီးမားသောနော်ပြုနိုင်ခဲ့သောကုသိုလ်ကောင်းမှုကြီးမပြုခဲ့ဘူးလားပြုခဲ့လားအဲ့ဒီလောက်ကိုကြီးမားတဲ့ကုသိုလ်ကောင်းမှုပြုထားတဲ့ပုဂ္ဂိုလ်မျိုးလေဖြစ်ရမယ်တဲ့ဟုတ်တယ်မဟုတ်လားသင်္ကဘယ်နှပါးရှိသွားလဲ9ပါးရှိသွားပြီနောက်တစ်ခါနှပါးရှိရင်ငါကဘာလဲဆိုရင်ဆန္ဒတာတဲ့နော်အမတပြင်းထန်တဲ့ဆန္ဒမျိုးလည်းရှိရမယ်တဲ့အဲ့ဒီလိုပြင်းထန်တဲ့ဆန္ဒမျိုးတွေကဘယ်လိုဆန္ဒမျိုးလဲဆိုလို့ရှိရင်ဒီအချိန်မှာအဲမြတ်စွာဘုရားသခင်ကိုရမကြီးကသာတကယ်လို့အာမင်ဘုရားဖြစ်မယ်မင်းဘုရားဖြစ်ခြင်းသလားဖျားဖြစ်ကျင်တယ်ဆိုလို့ရှိရင်ဟောဒီမိဘောင်နဲ့မင်းခုံစင်းအဲ့ဒီလိုများတကယ်လို့ခိုင်းလာလို့ရှိရင်မိဘောင်နဲ့ခုံစင်းရတဲ့တတ္တိသူမှရှိရမယ်ဟုတ်လားဒါလုံငယ်သောဆန္ဒတွေမဟုတ်လားအဲ့ဒီလိုစိတ်ဆန္ဒပြင်းထန်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့နော်အဲတယုဇနာအလျာတယုဇနာအလံတယုဇနာများလောက်ရှိတဲ့တွင်ကြီးတွင်တူထားအဲ့ဒီတွင်ကြီးတွေမှမိကြီးကဲတွေအပြည့်ထည့်ထားမိကြီးကဲတွေကလည်းရဲရဲတောင်းလို့နော်အဲ့ဒီလိုရဲရဲတောင်းနေတဲ့မိကြီးကအလယတရယုဇနာအနန္တယုဇနာရှိတဲ့အမတန်ပူပြင်းတဲ့တွင်ကြီးမင်းဒီဘက်ကနေပြီးတော့ဟိုဘက်ထက်ကိုရောက်အောင်တဲ့ဖဏတ်မပါပါမပါအကားွယ်ဘာမှမရှိဘဲနဲ့ဖြတ်ပြီးတော့ရှောင်းနိုင်မယ်ဆိုရင် ဟိုဘက်ထိရောက်တာနဲ့တပြိုင်နက်မင်းအေကံမွေးကြဖျားဖြစ်မယ်ကွာအဲ့ဒီလိုများပြောရင်ဖျားဖြစ်ရင်ပြီးရောနော်ဟိုဘက်ထိကိုရှောင်းနေတဲ့တတ္တိတွေတို့မှမရှိဘူးလားရှိလားအဲ့ဒီလောက်ကိုဆန္ဒတွေတင်ထားရမယ်တဲ့ဆန္ဒဝတ္တကိဏာမကမ္မနာသိစတိစေတောပဏိတိဝိသုဒ္ဓတ္တဒီလိုမလားဆန္ဒပြင်းထန်မှလည်းပဲလုပ်ငန်းကိစ္စတွေအောင်မြင်မှာမလားသနာမပြည့်ထိုင်အောင်မြင်နိုင်မှာမလား ခွန်ကြီးတို့ယောဂီတွေယနေ့တရားရှုမှသုံးသပ်ပွားများနေကြတယ်နော်ညဆောဘုရားကပြောတယ်သန္ဓာရဲ့ဝိရိယရဲ့စိတ်ဓာတ်ရဲ့ဝိမာန်တရဲ့အဓိပတိဘယ်မျိုးပြောတော့လေးမျိုးပြောတယ်သန္ဓာကလည်းပြည့်ထိုင်ရမယ်ဝိရိယကလည်းပြည့်ထိုင်ရမယ်စိတ်ကလည်းပြည့်ထိုင်ရမယ်နောက်တကမိမိရဲ့အသိဉာဏ်ကလည်းပဲပြည့်ထိုင်ပြည့်ထိုင်ခြင်းဘယ်မျိုးလဲအဲ့ဒီလင်းလို့နဲ့ပြည့်စုံလို့ရှိရင်လည်းဘယ်လုံငန်းမစုံအောင်မြင်နိုင်ပါလိမ့်မယ်။ခေါင်းကြီးတို့ယောဂီတွေကကိုယ့်ကိုယ်ကိုပြန်သုံးသပ်ကြည့်ပေါ့။ငါရဲ့ဆန္ဒတွေဘလောက်ပြင်းထန်နေတုန်း။ငါရဲ့ဝိရိယတွေဘလောက်ပြင်းထန်နေတုန်း။ငါရဲ့စိတ်တွေဘလောက်ပြင်းထန်နေတုန်း။ငါရဲ့အသိဉာဏ်တွေဘလောက်ပြင်းထန်နေတုန်း။ဟုတ်တယ်မလား
။
အဲ့ဒါနဲ့များတိုင်းကြည့်လိုက်မယ်ဆိုလို့ရှိရင်နိနိကကတော့ဖြစ်တာကောင်းပါရဲ့နော်။ခေါင်းကြီးတို့ယောဂီတွေလေ။ဟုတ်တယ်မလား
။
အဲ့ဒီအဓိပတိလေးမျိုးနဲ့တိုင်းတာကြည့်မယ်ဆိုရင်လေဘယ်နဲ့လဲနိနိကကတော့ဘယ်နဲ့လဲဖြစ်နိုင်တယ်လို့ပဲထားလိုက်ပါတော့နော်ဇာစကားဘက်ကလည်းပြီးနေပြီဆိုတော့ပြန်ဆက်တတ်ဖို့ကလည်းမလွယ်တော့ဘူးဖြစ်အဲ့ဒီတော့သန္ဓာတွေကလည်းပြည့်ထန်နေပါပြီဝိရိယတွေကလည်းပြည့်ထန်နေပါပြီစိတ်တွေကလည
်း
ပြည့်ထန်နေပါပြီအသိဉာဏ်တွေကလည်းပဲအဲ့ဒီလိုကိုပြည့်ထန်နေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့ဟုတ်လားအားလုံးပါလာတဲ့အင်္ဂါဘယ်နှမျိုးတော့7မျိုးနံပါတ်1ကဘာလဲလဲလူဖြစ်ရမယ်နံပါတ်2ကအမျိုးသားဖြစ်ရမယ်နံပါတ်3ကယဟန္တာဖြစ်နိုင်တဲ့အခြေခံရှိရမယ်နံပါတ်4ကဘုရားကိုဖွင့်မြင်ခွင့်ရရမယ်ဟုတ်တယ်မလားနောက်တစ်ခါနံပါတ်5ကဘာတော့သဗ္ဗိဇ္ဇ4မျိုးထဲမှာတစ်မျိုးမျိုးဖြစ်ရမယ်နံပါတ်6ကဇာဘိညာရထားတဲ့ပုဂ္ဂိုလ်ဖြစ်ရမယ်နံပါတ်9ကလုံခဲ့တဲ့ကုသိုလ်ကောင်းမှုရှိရမယ်နံပါတ်၈ကပြင်းထန်တဲ့ဆန္ဒရှိရမယ်အလုံးမလုံးတော့ဘယ်နဲ့ချက်အဲ့ဒီရှင်မျိုးနဲ့ပြည်စုံလို့သုံးမိတာရသေးဖြားရေးကြလာခဲ့တာအဲ့ဒီတော့ဖျားဖြစ်တဲ့အချိန်မှာကြီးညိုစရာကောင်းတာဘာဟုတ်သေးတော့တရားဓမ္မတွေစဉ်းစားကြည့်ကြနော်ဖျားဖြစ်တဲ့အချိန်မှာသုံးလောကထောထားဖျားရှင်ကတော်မြတ်ကြီးဖြစ်တဲ့အချိန်မှာကြီးညိုစရာကောင်းတာဘာဟုတ်သေးတော့ຢາໄດ້ຂາຍຢູ່ແດ່ບົວມາກູເບອະຍາຈີຈິໂຍສຍາກ້ານໄດ້ດີເບເຮົາເດບໍ່ລະອະຍາຈີກໍຈິໂຍສຍາກ້ານໄດ້ບາບີດິອິງາລັກກະນາຊິດແຈ່ນແດ່ປິດສົ່ງດີດາດີບໍ່ລະຍິນຈິໂຍສຍາກ້ານແດ່ດີດາດີບໍ່ຊິບໍ່ລະຊິດາຈິໂຍສຍາກ້ານໄດ້ບາບີອັນນີ້ຊິມ ્યો ແດ່ມາເນາະຈິໂຍສຍາກ້ານຊົງກໍບາແລ້ວສະນັ້ນຈິຫົນນີ້ກະບອກແກ່ດີບາເບອັນນີ້ບົວມາຈູ້ຊ້າແມ່ສໍຍິນຕຽາທົ່ງແມ່ສໍຍິນရဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်စံနိုင်တဲ့အနေဒါမရှိဘူးလားရှိဒါပေမဲ့ရဟန္တာပြောင်းအမတုခဲ့သေးပါဘူးเนาะပရိနိဗ္ဗာန်မစံငယ်သေးပါဘူးလေးသိခြင်းနဲ့ကဘာတွေနဲ့ဒုက္ခတွေများစွာခံလိုက်ပါအောင်မယ်ဘာဖြစ်လို့လဲပြီးတော့ဘုန်းကြီးတို့ယောဂီတွေယနေ့သစ္စာတရားနာကြားခွင့်ရဖို့ဟုတ်တယ်မဟုတ်လားအဲ့ဒီအချိန်တုန်းကသာသုံးပြတာရှင်ရဲ့သိဟာငါရဟန္တာဖြစ်မှာပဲဒီဘဝမဲ့ဖို့ရမှာပဲဒီဘဝရတာဖြစ်မှာပဲဒီဘဝနိဗ္ဗာန်ရမှာပဲအဲ့ဒီနိဗ္ဗာန်ကအေးစစ်စစ်ယူလိုက်မယ်ဒီလိုစိတ်ကူးနဲ့မြန်နိဗ္ဗာန်ယူလိုက်မယ်ဆိုရင်ခွန်ကြီးတို့ပြိတ္တတည်းခွန်ကြီးတို့ပါဝင်ယနေ့သစ္စာတရားနာကြားနိုင်တဲ့ခွန်ကြီးရှိပါ့မလားအများကြီးဆုံးရှုံးသွားပါမယ်ဟုတ်တယ်မဟုတ်လားအဲ့ဒီအချိန်တုန်းကသုံးမိရာယသိကလေးကသူ့ရဲ့လက်တော်သို့ရောက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဆွတ်လွတ်ခဲ့ပြီးတော့သစ္စာလေးပါးတရားရအောင်နော်ဖျားဖြစ်အောင်လေးသိခြင်းတဲ့ကဘာတဲ့သိကြိုးစားခဲ့လို့တာလျင်ယနေ့ခွန်ကြီးတို့ယောဂီတွေသစ္စာတရားနာကြားခွင့်ရတာမလားသစ္စာလို့တရားထောက်ခွင့်ရတာမလားအင်မတန်ကျေးဇူးမတင်ထိုင်ဘူးလားတင်ထိုင်လားအင်မတန်ကျေးဇူးတင်ထိုင်ပါတယ်နော်အဲ့ဒါကလေးကိုကြည်ပြီးတော့အဲ့ဒါလေးကိုအများတတိယနေမယ်ရနေကြမယ်ဆိုလို့ရှိရင်ဩဒီပင်ကရာမြတ်စွာဘုရားလက်ထက်မှာသုံးပေတာယသိဟာချမ်းသာသူကရနိုင်တဲ့အခြေခံရှိပါရဲ့နဲ့ဘဝမျိုးမျိုးကဘာမျိုးမျိုးမှဒုက္ခတွေမျိုးမျိုးခံပြီးတော့တို့လည်းแท้ကိုသစ္စာတရားလာထဲတော်မူရှာတာပဲဒ ဒုက္ခအစင်သိဒီသစ္စာတရားကိုရထားတာရနိုင်တဲ့အခြေအနေရှိတာတော့မှဒီသစ္စာတရားကိုကားတို့ဟာကြိုးကြိုးစားစားနဲ့ရအောင်မယူကြဘူးဆိုလို့ရှိရင်ဒုတဲ့မိုက်မဲတဲ့ပုံကမရှိဘူး။ဒါကြောင့်မလို့ဒီပင်္ဂလာဘုရားလက်ထဲမှာသုံးမိတာရသေးကလေးကနော်သူ့ရဲ့လက်တော်တို့ရောက်ပြီးတော့နိဗ္ဗာန်ချမ်းသာကိုစွန့်ပြီးတော့အပင်မဆင်းရခံပြီးတော့သစ္စာတရားတွေကိုဒုလက်ထဲသို့ရအောင်ကြိုးစားခဲ့တာလေးကိုသတိရပြီးတော့သစ္စာတရားရအောင်ကြိုးစားကြမှာတော်မယ်ဟုတ်တယ်မလားသစ္စာတရားတွေသိအောင်ကြိုးစားကြမှာတော်မယ်ဒါပဲမဟုတ်လားသစ္စာလို့တရားထုံးသစ္စာလို့တွေကြိုးကြိုးစားစားကြည်ကြံကြုတ်ကိုအားထုတ်ကြပြီးတော့ယောဂဘဝယောဂခန္ဓာဖြင့်ဘလျင်နိဗ္ဗာန်ချမ်းသာရအောင်အားထုတ်ကြမှာတော်မယ်လို့မဆုံးဖြတ်ထားကူတာဆုံးဖြတ်ထားတာဒီအဲ့ဒီလိုဆုံးဖြတ်ကြပြီးတော့ဒီဘဝဒီခန္ဓာဖြင့်ဘလျင်သစ္စာတရားတွေရအောင်ကြိုးစားကြပါနော်သစ္စာဉာဏ်ဉာဏ်ပြီးတော့သစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်ဉာဏ်ပြီးတော့ဒီဘဝဒီခန္ဓာဖြင့်ဘယ်လျက်မဉာဏ်ပုံညာနိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါမဉာဏ်ပုံညာနိဗ္ဗာန်ချမ်းသာရပြီးတော့အေးအေးစိစိနဲ့အေးဟောဒုက္ခတို့ရဲ့ခြုံငင်းရာဖြစ်တဲ့နိဗ္ဗာန်ချမ်းသာကြီးကိုပျော်ပျော်ကြီးဆံမြကြပါလို့တိုင်တွန်းရင်းနဲ့ကဲနာယီစီတို့ခொနည်းရဲ့တိုင်တိုင်ကျေးဇူးပြုလာခဲ့တဲ့ဓမ္မဒေသနာသစ္စာတရားယနေ့ညမိကုံးချုပ်လိုက်ပါတယ်သာဓုခေါ်ကြပါအေးကျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိရတဖွဲ့တင့်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နိုင်တော့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ